Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2016ခုနှစ် January လ30ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုည9နာရီကနေ10နာရီအထိคลိုင်းတိုမီတာ24 25 32 51နဲ့คลိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါပြီရှင်ကျမဆုမမရှင်ဒီညပိုင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးမှာပ
ါမင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညဘက်သတင်းတွေကိုတော့ကျမနန်းလောင်နဲ့ကိုရဲခေါင်တို့ကပြောပြပေးမှာပါဆီကာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုနိုင်နှင်းဖို့ပူပေါင်းဆောင်ရွက်ရေးဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုဘရာဇီးနဲ့အမေရိကန်နိုင်ငံကသမ္မတတွေတောက်ကြနေကသဘောတူခဲ့ကြပါတယ်ဆီးရီးယားနိုင်ငံကအတိတ်ကအတိုက်ခံအုပ်စုကကိုစလဲရီပါဝင်တဲ့အစ်မြင့်ညီနိုင်ရေးကော်မတီဟာဂျနီဗာမြို့မှာအခုစနေနေ့မှာဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တွေ့ဆုံမှာပါအာဖရိကသမဂ္ဂထိပ်တည်အစည်းအဝေးဖွံ့ဖွဲအခမ်းအနားကိုအဒီစ်အဘာဘာမြို့မှာစနေနေ့ကျင်းပရမှာဒါဇင်နဲ့ချီတဲ့အာဖရိကန်ကောင်ဆောင်တွေတက်ရောက်လာကြပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေကိုကြားမှာပါမဆုမုံရင
်ဟုတ်ကဲ့ပါရှင်။ဒီညပိုင်းနားဆင်ရမယ့်သတင်းတွေကတော့မနေ့တုန်းကပြီးစီးသွားတဲ့ပထမအကြိမ်လွှတ်တော်သက်တမ်းအစည်းအဝေးမှာဒီမိုကရေစီနိုင်ငံသစ်ထူထောင်ရေးဝိုင်းပြီးတော့ကူညီကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်
။ကျမတို့နိုင်ငံရေးမှာဒီမိုကရေစီစနစ်ထွန်းကားအမြင့်တွေယုံမင်းမကကျမတို့နိုင်ငံများများဟာ
ချမ်းသာဒေါန်ဆန်းစုကြည်ဦးဆောင်မဲ့ဒီမိုကရေစီအစိုးရအသစ်ပေါ်ပြည်သူတွေရဲ့မျှော်လင့်ချက်တွေအကြောင်းသတင်းစုစည်းတင်ပြမှုနဲ့အတူရန်ကုန်ပြည်သူ့ယဉ်ကျေးမှုဌာနမှကျင်းပနေတဲ့ရုပ်ရှင်ပွဲတော်မှာ LGBT လို့ခေါ်တဲ့လိင်တူချင်းချစ်သူတွေရဲ့ဖြစ်တည်မှုနဲ့ပတ်သက်ပြီးရုပ်ရှင်ကားတွေစုစည်းပြသနေတဲ့အကြောင်းမေးမြန်းချက်ကိုတင်ပြပေးဖို့ရှိသလိုအပတ်စဉ်ထုတ်လွှင့်ပေးနေကြဘလော့ဂါတွေပြောသမျှနဲ့ဒဲအလီလိုက်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ပြောပြပေးပါရှင်။
ဆီကာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုနိုင်နှင်းဖို့ပူပေါင်းဆောင်ရွက်ရဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုဘရာဇီးလ်နဲ့အမေရိကန်နိုင်ငံသမ္မတတွေကတောက်ကြနေကသဘောတူခဲ့ကြပါတယ်။အသိပညာတွေပိုလေးနက်လာဖို့သုတေသနလုပ်ငန်းတွေနောက်ထပ်အဆင့်မြင့်လာဖို့နဲ့ပိုကောင်းတဲ့ကာကွယ်ဆေးတွေခက်မြန်မြန်ထုတ်လုပ်နိုင်ဖို့အပြင်တခြားနည်းပညာတွေနဲ့ပါယောဂါပိုကိုထိန်းချုပ်နိုင်ဖို့အတွက်နိုင်ငံကြားသိသာထင်ရှားစွာပူပေါင်းဆောင်ရွက်သွားဖို့လိုတယ်ဆိုတာကိုဘရက်အိုဘားမားနဲ့ဒဲလ်မာရူဆက်ဖ်တို့သတိပြုလက်ခံကြတယ်လို့လည်းအင်မီရောရဲ့ထုတ်ပြန်ချက်တစ်ရက်မှာဖော်ပြထားပါတယ်။နိုင်ငံကောင်းဆောင်တို့တောက်ကြနေကတွေ့ဆုံအပြီးမှာအခုလိုထုတ်ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကတိုက်မှာဇီကာဗိုင်းရပ်စ်ပိုးလင်းလင်းမြန်းမြန်းပြန့်နှံ့နေတဲ့အပြင်လူပေါင်း၄တန်းလောက်ယောဂါပိုးလူပေါင်း၄တန်း၄000လောက်ယောဂါပိုးကူးစက်ခံရမယ့်အလားအလာရှိနေတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကသတိပေးထားပါတယ်။ဒါ့အပြင်ဘရာဇီးလ်နိုင်ငံမှာဒီယောဂါပိုးနဲ့ဆက်ဆက်နေသူလို့တန်တရာရှိသူပေါင်း၄000လောက်ရှိနေပါတယ်။ဒီလိုတန်တရာရှိခံထားရတဲ့အမျိုးသမီးတွေစီကနေမွေးလာတဲ့ကလေးတွေဟာပုံမှန်ထက်သေးငယ်တဲ့ဥကောင်းရှိကြပြီးတော့အဲ့ဒီကလေးတွေရဲ့အုံနောက်တွေဟာလည်းပုံမှန်ထက်သေးငယ်နေကြတာပါဒီဗိုင်းရပ်စ်ပိုးအတွက်ကုသနိုင်တဲ့ဆေးမပေါ်သေးပါဘူး
ဆီးရီးယားနိုင်ငံကအဓိကအတိုက်ခံအုပ်စုကိုယ်စားလှယ်တွေပါဝင်တဲ့အစစ်မြေညီနိုင်ရေးကော်မတီဟာဂျနီဗာမြို့မှာစနေနေ့ကဆီးရီးယားဆိုင်ရာအကူလသမဂအထူးကိုယ်စားလှယ်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါပေမဲ့လည်းဆော်ဒီအာရေဗျာနိုင်ငံကကြောရောင်နောက်ခံပေးထားတဲ့အစစ်မြေညီနိုင်ရေးမှုတွေဟာကုလသမဂကကမခထလုပ်ပြီးကျင်းပပေးတဲ့ဆီးရီးယားပြည်တွင်းစစ်နဲ့နိုင်ငံရေးအဖြစ်ရှားတဲ့ဆွေးနွေးပွဲတွေမှာဓာတ်ရိုက်ပါဝင်မလားဆိုတာကတော့မရှင်းလင်းသေးပါဘူး။အတိုက်ခံကိုယ်စားလှယ်တွေပါဝင်ခြင်းမရှိပေမဲ့ကုလသမဂဘက်ကဆွေးနွေးပွဲတွေကိုဂျနီဗာမှာတောက်ကြနေကစတင်လိုက်တာပါ။ဒါဟာ2014ခုနှစ်အတွင်းဆီးရီးယားရေးနဲ့ပတ်သက်ပြီးတွေ့ဆုံညှိနှိုင်းမှုကုလသမဂ္ဂရဲ့ဆောင်ရွက်မှုမအောင်မြင်ဖြစ်သွားပြီးတဲ့နောက်ငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်မှုနိုင်ငံတကာရဲ့ကြိုးပမ်းမှုဖြစ်ပြန်ပြီးကျင်းပတာလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတဖန်ဒီမစ်တူရာနဲ့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂတန်တမန်ဘာရှာဂျာဖာရီခေါင်းဆောင်နဲ့ဆီးရီးယားအစိုးရကိုယ်စားလှယ်တွေဟာစတင်ဆွေးနွေးခဲ့ကြပါတယ်။အတိုက်ခံကိုယ်စားလှယ်တွေနဲ့တနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးနိုင်ဖို့မျှော်လင့်ထားတယ်လို့လည်းအထူးကိုယ်စားလှယ်ဒီမစ်တူရာကဆွေးနွေးပွဲပြီးမှပြောသွားပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာနှစ်ဖက်လုံးပါဝင်မှုအရေးကြီးတယ်လို့ပြောပါတယ်။ဆီးရီးယားနိုင်ငံအတွင်း၅နှစ်ကြာပြည်တွင်းစစ်ကြောင်းလူသိန်းခန့်ထိသေဆုံးခဲ့ပြီးတိုင်းငံထွက်ပြေးတင်းရှောင်နေရတာပါ။အများပြားဟာအနောက်ဥရောပနိုင်ငံတွေဘက်ကိုထွက်ပြေးခဲ့ကြတာပါ။
အာဖရိကသမ္မတထိပ်တည်အစည်းအဝေးဖွံ့ဖွဲအခမ်းအနားကိုအဒီစ်အဘဘာမြို့မှာစနေနေ့ကကျင်းပရမှာဒါဇင်နဲ့ချီတဲ့အာဖရိကန်ကောင်ဆောင်တွေတက်ရောက်လာကြပါတယ်။ထိပ်တည်ညီလာခံဖွံ့ဖွဲကိုအာဖရိကသမ္မတဥက္ကဋ္ဌလည်းဖြစ်တဲ့ဇင်ဘာဘွေသမ္မတရောဘတ်မူဂါဘီကအဖွင့်မိန်ခွန်းပြောကြားပါရယ်ဒီနှစ်မှာတော့အာဖရိကတိုက်အတွင်းလှုပ်ခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအဓိကထားဆွေးနွေးကြမှာပါဘရွန်ဒီနိုင်ငံကပဋိပက္ခကိုထိတ်ဆုံးကဆွေးနွေးကြမှာဖြစ်ပါရယ်လူပေါင်း400ထက်မနည်းတည်ဆုံးခဲ့ရတဲ့ပဋိပက္ခကိုဖြည့်ရှင်းဖို့ငြိမ်းချမ်းရေးသက်သာ5000ကိုဆီလိုမဲ့အစည်းအဝေးကိုလည်းအာဖရိကသမ္မတကစဉ်းစားနေတာပါ ဘရွန်ဒီအစိုးရကတော့သူ့နိုင်ငံထဲမှာတပ်ဖြန့်ဝင်ရောက်ဖို့ကြိုးပမ်းမဲ့ဗန်နန်ကန်ချာတပ်သားကိုမဆိုတိုက်ခိုက်သွားမယ်လို့ပြောပါရယ်ပြီးခဲ့တဲ့ဧပြီလတုန်းကသမ္မတပီရီနူဂရန်ဇီဇာကလည်းအငင်းပွားစရာဖြစ်နေတဲ့တတိယအကြိမ်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မယ်လို့ပြောဆိုလိုက်ပြီးကြတဲ့ကဘရွန်ဒီနိုင်ငံရေးတွေရှုပ်ထွေးစပြူလာခဲ့တာလည်းဖြစ်ပါရယ်နိုင်ငံရေးအရာသဘောထားကွဲလဲမှုရှိတဲ့သူတွေကိုဖိနှိပ်တဲ့လောက်ရဖြစ်သတင်းထောက်သွင်းတဲ့ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တဲ့အတွက်ဘရွန်ဒီအစိုးရကိုလူအခွင့်ရေးအုပ်စုတွေကပြစ်တင်ရှုံချခဲ့ကြပါတယ်။ထိပ်သီးညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်လည်းတက်ရောက်လာပါတယ်။တိုင်းသူပြည်သားတွေတက်ဖြတ်ခံရတဲ့လောက်ရတွေမှာပါဝင်ပတ်သက်တဲ့ခေါင်းဆောင်တွေတာဝန်ခံမှုရှိရမယ်လို့လည်းမစ္စတာဘန်ကင်မွန်ကဆိုပါတယ်။ဘရွန်ဒီကဖြစ်ရအတွက်လေးလေးနက်နက်နဲ့အရေးတကြီးလှုပ်ဆောင်ဖို့လိုတယ်လို့လည်းဘန်ကင်မွန်ကဆိုပါတယ်။အီသီယိုးပီးယားနိုင်ငံမျိုးတော်မှာကျင်းပတဲ့ညီလာခံကိုတက်ရောက်လာသူတွေထဲမှာတောင်အာဖရိကနိုင်ငံသမ္မတဂျက်ကော့ဘ်ဇူမာနဲ့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီတို့လည်းပါဝင်ပါတယ်
။စနေနေ့ကဥရောပတိုက်ကိုသွားရောက်ဖို့ကြိုးပမ်းတဲ့ရွှေ့ပြောင်းနေထိုင်သူတွေပါဝင်တဲ့လှေတစည်းအေဂျီယန်ပင်လယ်ထဲမှာနစ်မြုပ်ပြီးကလေးငယ်9ဦးအပါအဝင်ရွှေ့ပြောင်းနေထိုင်သူ10ဦးဟာယနေ့သေဆုံးသွားပါတယ်။43ဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့တူရကီသတင်းဌာနဒိုဂန်ကဖော်ပြခဲ့ပါတယ်။တူရကီကမ်းခြေစောင့်တပ်ဟာအဲ့ဒီလေကနေအသက်မသေးပဲကျန်ခဲ့တဲ့သူတွေကိုဆက်လက်ရှာဖွေနေပါတယ်။ဒီလေဟာတူရကီအနောက်ဘက်ကမ်းရိုးတန်းကနေဂရိနိုင်ငံလက်စပော့စ်ဂျွန်စီကိုဥတီထွက်ခွာလာတာဖြစ်ပါတယ်။အသက်မသေးပဲကျန်ခဲ့တဲ့သူတို့ကတော့သူနဲ့အတူလိုက်ပါလာတဲ့လူတွေကလူအနည်းဆုံး20လောက်ပျောက်ဆုံးနေတယ်လို့ပြင်သစ်သတင်းအေဂျင်စီကိုပြောပါတယ်။နစ်မြုပ်သွားတဲ့လျော်မှာလိုက်ပါလာတဲ့သူတွေထဲမှာစီးရီးယားနဲ့အာဖဂန်နိုင်ငံသားတွေပါဝင်ပါတယ်။ဆောင်းရာသီရဲ့အေးအေးရန်နဲ့ကြမ်းတမ်းတဲ့ရေပြင်အခြေအနေတွေဟာဥရောပမှာခိုလုံမှုကြိုးစားတဲ့ရွှေ့ပြောင်းနေထိုင်သူတွေရဲ့လူလိုင်းလုံးကိုမတားဆီးနိုင်ခဲ့ပါဘူး။တူရကီနိုင်ငံဟာဒေါ်လာ3ဘီလျံတက်မနဲ့ငွေကြေးအကူအညီရယူပြီးရွှေ့ပြောင်းနေထိုင်သူတွေဝင်ရောက်မှုကိုနှိမ့်ကွေအောင်ဟန်တားဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာလကဥရောပသမဂ္ဂနဲ့သဘောတူညီချက်ရခဲ့တာပါ။ပိုကောင်းတဲ့ဘဝအခြေအနေရဖို့ရွှေ့ပြောင်းနေထိုင်သူအများစုဟာအရှေ့လယ်ပိုင်းနဲ့အာဖရိကနိုင်ငံတွေကနေဆင်းရဲမှုနဲ့စစ်ပွဲတွေကနေထွက်ပြေးလာကြတာဖြစ်ပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်နိုင်ငံမှာနောက်တက်လာမဲ့သမ္မတဖြစ်ရေးကြိုးပမ်းနေကြတဲ့ Democratic နဲ့ Republican ကိုယ်စားလှယ်လောင်းတွေဟာ Iowa ပြည်နယ်မှာသတင်းလာနေပထမဆုံးပြုလုပ်မဲ့ပါတီရင်းသမ္မတအလောင်းရွေးချယ်ပွဲအတွက်ပြိုင်ဘက်တွေကိုပိုးပြီးတော့ထိုးနဲ့တိုက်ခိုက်နေကြပါတယ်။ Iowa ပြည်နယ်က Republican Party ကထိုက်ဆုံးကပြေးနေသူ Donald Trump ကတော့ February 9ရက်နေ့မှာပါတီရင်းသမ္မတအလောင်းရွေးချယ်ပွဲကျင်းပမဲ့နောက်ပြည်နယ်တစ်ခုဖြစ်တဲ့ New Hampshire မှာမဲဆွယ်ပွဲလုပ်ပါလိမ့်မယ်။နှစ်ရက်တာကျန်တော့တဲ့ပါတီရင်းသမ္မတအလောင်းရွေးချယ်ပွဲအတွက် Trump ရဲ့ပြိုင်ဘက်အထက်လွှတ်တော်အမတ် Ted Cruz ကလည်း Iowa ပြည်နယ်ကထောက်ခံသူတွေကိုမဲဆွယ်စည်းရုံးနေပါတယ်။သမ္မတကိုယ်စားလှယ်လောင်းတွေရဲ့အကျိုးရွေးကောက်ပွဲကာလရဲ့စကားစစ်တိုးပွဲတွေထဲမှာအဆိုးဝါးဆုံးအခြေမလဖြစ်ခဲ့ရတယ်လို့လေ့လာသုံးသပ်သူအများစုကတညီတညွတ်တဲ့သဘောတူထားကြတဲ့ Cruz ကလည်းအလားအလာပြန်ကောင်းလာဖို့ကြိုးစားနေရပါတယ်။ Democratic Party ဖက်က Hillary Clinton ကလည်းပြိုင်ဘက်ကိုယ်စားလှယ်လောင်း Bernie Sanders နဲ့သူမသားကိုမသားရှိနေစေဆိုတာကိုရွေးကောက်ပွဲအကျိုးလူမှုစစ်တမ်းကဖော်ပြနေပါတယ်။ဒါနဲ့မကMrs. Clinton ရဲ့မဲဆွယ်စည်းရုံးပွဲမှာနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ကကိုပိုင်အီးမေးလ်ကနေစာရေးပို့ခဲ့တယ်ဆိုတဲ့အငင်းပွားစရာကိစ္စတွေနောက်တစ်ခါထပ်ပေါ်လာပြန်ပါတယ်။ဒီဖြစ်ရကြောင့် Hillary ရဲ့ Iowa ကမဲဆွယ်စည်းရုံးပွဲတွေအပေါ်တက်ရောက်မှုဘယ်လောက်ရှိမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။
ဂျီမန်နိုင်ငံမှာတာရှည်နေပြီဖြစ်တဲ့ငတ်မော့ခေါင်းမမှုကြီးနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအစိုးရခန်းစာတစ်ခုကသတိပေးလိုက်ပြီးတော့ဒါဟာမင်းလျော့ခံထားရတဲ့အကျက်တဲဖြစ်တယ်လို့လည်းဆိုပါရယ်ဆော်ဒီအာရေဗျားနိုင်ငံကဥဆောင်ပြီးလေကြောင်းကတိုက်ခိုက်တာတွေပိတ်ဆို့တာတွေနဲ့ရင်ဆိုင်နေရတဲ့အရှိလေပိုင်းမှာအစင်းရဲဆုံးဖြစ်တဲ့ဂျီမန်နိုင်ငံဟာအငတ်ဘေးကျရောက်လူကြီးပါဖြစ်နေတာပါဂျီမန်နိုင်ငံလူဦးရေထက်ဝက်ကျော်ဟာလောက်ရှိတဲ့လူပေါင်း 14.4 သန်းလောက်ဟာစားနပ်ရိက္ခာလုံလောက်မှုမရှိဘူးလို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်။စားနပ်ရိက္ခာမလုံလောက်တဲ့လူအရေအတွက်ဟာဇွန်လကလေးကဆိုရင်12ရာခိုင်နှုန်းတိုးလာတယ်လို့ FAO ကပြောပါတယ်။ပြည်ပခအချိန်တက်လာတဲ့2015ခုနှစ်မတ်လကလေးကဆိုရင်လောင်စာဆီပြက်လက်တာနဲ့တင်သွင်းကုန်တွေပေါ်တက်ကန့်တက်ထားတာတွေကြောင့်အခြေခံစားကုန်တွေရနိုင်ချေရော့ကျသွားပြီးအစားအစာနဲ့လောင်စာဆီဈေးတွေပါတက်သွားခဲ့ပါတယ်။ရီမင်လူရဲ့80ရာခိုင်နှုန်းဟာအစားအစာရေဆေးဝါးနဲ့လောင်စာဆီအရေးကြီးလိုအပ်နေတာကိုလူသားချင်းစာနာမှုနဲ့အကူအညီပေးရေးအဖွဲ့များစွာကအကြိမ်များစွာတရီပေးခဲ့တာပါ။ဂျီမန်နိုင်ငံသားတွေရင်ဆိုင်နေရတာဟာလူသားဒုက္ခကပ်ပေးကြီးဖြစ်တယ်လို့ကုလသမဂ္ဂကပြောထားပါဗျ။
အစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ပဋိပက္ခတွေဖြစ်ရှင်မှုအတွက်ပြင်သစ်နိုင်ငံကနောက်ထပ်ကြိုးပမ်းမှုတစ်ခုလုပ်ဖို့ပြင်ဆင်နေပါတယ်။ဒါပေမဲ့ဒီကြိုးပမ်းမှုမအောင်မြင်ခဲ့ရင်တော့ပါလက်စတိုင်းကိုနိုင်ငံတစ်ခုအနေနဲ့အတိမတ်ပြုတ်ပါလိမ့်မယ်။လာမယ့်သတင်းပတ်အတွင်းအစ္စရေးပါလက်စတိုင်းကပဋိပက္ခတွေပြည်လည်စေရေးအတွက်နှစ်နိုင်ငံဖြစ်ရှင်နီးဆွေးနွေးဖို့အပြည်ပြည်ဆိုင်ရာညီလာခံတစ်ခုကျင်းပဖို့ပြင်သစ်ဘက်ကကြိုးစားမယ်အကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီး Laurent Fabius ကပြင်သစ်တန်တမန်တွေကိုတောက်ကြားနေကပြောပါရယ်2014ဧပြီလတုန်းကလည်းအစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ပဋိပက္ခတွေဖြစ်ရှင်းဖို့အမေရိကန်ဦးဆောင်တဲ့အငြိမ်းချမ်းရေးကြားဝင်ဆောင်ရွက်ပေးသူတွေရဲ့ကြိုးပမ်းခဲ့ပေမဲ့လည်းအောင်မြင်မှုမရခဲ့ပါဘူး။အဲ့ဒီနောက်ပိုင်းဒီဆွေးနွေးပွဲတွေပြန်ဆဖို့ဘယ်သူမှလေးလေးနက်နက်လှုပ်ဆောင်ခဲ့တာလည်းမရှိခဲ့ပါဘူး။နှစ်နိုင်ငံဆိုတဲ့အဖြစ်တစ်ခုရဖို့အစီအစဉ်ပြက်စီသွားလို့မဖြစ်ဘူးလို့ Fabius ကပြောပါရယ်။ပါလက်စတိုင်းဘက်ကသူ့ပိုင်းနေပေါ်မှာအင်အားတွေဆောက်ပြီးတော့အနာဂတ်နိုင်ငံတစ်ခုအဖြစ်တည်ရှိလိုတဲ့ဆန္ဒအပေါ်အစ္စရေးဘက်ကတားမြစ်တဲ့လှုပ်ရမျိုးမလုပ်သေးပါဘူးခုလိုစူးစမ်းမှုကြောင့်အဖြစ်တစ်ခုရခဲ့မယ်ဆိုရင်ပါလက်စတိုင်းနိုင်ငံကိုအတိမတ်ပြုဖို့အားလုံးမှာတာဝန်ရှိတယ်လို့လည်း Fabius ကပြောပါရယ်နိုင်ငံအဖြစ်တည်ရှိရေးအဖြစ်ကနေတွေ့ဖက်ပြီးတော့တပ်ဖြတ်မှုတွေဆက်ဖြစ်နေမယ်ဆိုရင် IS အကြမ်းဖက်သမားတွေရဲ့လက်ထဲကျရောက်သွားလိမ့်မယ်ဆိုပြီးတော့လည်း Fabius ကအကြိမ်ကြိမ်သတိပေးနေခဲ့တာလည်းဖြစ်ပါတယ်လက်တလောကလအတွင်းသားတွေတနတ်တွေကားတွေနဲ့ဝင်တိုက်တဲ့ဖြစ်ရပ်တွေကြောင့်အစ္စရေးဘက်က25ယောက်တေဆုံးခဲ့ပါရယ်အစ္စရေးကိုတိုက်ခိုက်တဲ့အတွက်စစ်သားတွေရဲ့လက်ချက်နဲ့ပါလက်စတိုင်းဘက်ကလည်း159ယောက်တေဆုံးခဲ့ပါရယ်ဒီတေဆုံးသူတချို့ကတော့ပဋိပက္ခအတွင်းတေဆုံးခဲ့တာဖြစ်တယ်လို့တချို့ကတော့ဆန္ဒပြမှုအတွင်းတေဆုံးခဲ့တာဖြစ်ပါရယ
်နောက်ဆုံးရထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်တွေအတွက်အခုစနေညသတင်းဆောင်မတွေစတိုက်တင်ဆက်ပေးပါမယ်။နာဖာစစ်ဆိုရကဖန်တီးခဲ့တဲ့ပထမအကြိမ်လွှတ်တော်၅နှစ်သက်တမ်းဟာဇန်နဝါရီလ28ရက်နေ့ကပြီးဆုံးသွားခဲ့ပါပြီ။အခုဖေဖော်ဝါရီလ1ရက်နေ့မှာတော့ဒုတိယအကြိမ်လွှတ်တော်သက်တမ်းကိုစတင်တော့မှာပါ။ဒီတစ်ကြိမ်မှာတော့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ဘက်က2015ရွေးကောက်ပွဲမှာမဲအပြတ်သက်အနိုင်ရခဲ့တဲ့ပါတီကြီးအနေနဲ့လွှတ်တော်နေရာအများစုကိုရရှိထားတာကြောင့်အစိုးရသည့်ဖွဲ့စည်းဖို့လည်းပြင်ဆင်နေပါပြီ။မကြခင်ပေါ်လာမဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရသည့်အပေါ်မှာပြည်သူအများကဘလို့များမျှော်လင့်ချက်ထားကြပါသလဲ။ AFP နဲ့ Writers သတင်းတွေကိုအခြေခံပြီးမက်အင်ဂျင်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။2008ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်မှာအလိုအလျောက်နေရာယူထားတဲ့25ရာခိုင်နှုန်းစစ်တပ်ကိုယ်စားလှယ်တွေကိုဖယ်လိုက်မယ်ဆိုရင်လွှတ်တော်နေရာပေါင်း80ရာခိုင်နှုန်းနီးပါးအနိုင်ရထားတဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေဟာနေပြည်တော်ပြည်ထောင်စုလွှတ်တော်ကိုရောက်ရှိနေကြပါပြီ။အခုလိုလွှတ်တော်တက်တန်းလက်ပြောင်းလက်လွဲကိစ္စချောမွေ့အောင်ဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်ကိုတာဝန်ယူခဲ့ကြတဲ့သူရဥရွှေမန်းနဲ့ဥခင်အောင်မြင့်တို့ကလည်းဇန်နဝါရီလ28ရက်နဲ့29ရက်နေ့တွေကကျင်းပခဲ့တဲ့လွှတ်တော်နှုတ်ဆက်ပွဲအခမ်းအနားတွေမှာထုတ်ပေါ်ပြောဆိုခဲ့ကြပါတယ်။အလားတူဒေါအောင်ဆန်းစုကြည်ကလည်းလွှတ်တော်ကိုယ်စားလှယ်ဟောင်းတွေရဲ့ဆောင်ရွက်ချက်တွေကြောင့်လွှတ်တော်ကိုယ်စားလှယ်တစ်တွေအတွက်လမ်းဟာပိုးပြီးပွင့်လင်းလာတယ်လို့သူ့ရဲ့မိကုံးမှာဂုဏ်ပြုပြောဆိုခဲ့တယ်လို့ဒီမိုကရေစီနိုင်ငံဖြစ်လာဖို့ဝိုင်းဝန်းပူးပေါင်းလှုပ်ဆောင်ကြဖို့လည်းအခုလိုတိုက်တွန်းသွားပါတယ်
။ကျမတို့နိုင်ငံရေးမှာဒီမိုကရေစီစနစ်ထွန်းကားအမြင့်တွယ်ယုံမင်းမကကျမတို့နိုင်ငံသူနိုင်ငံများများဟာချမ်းသာကြွယ်ဝပြီးတော့ငြိမ်းချမ်းတဲ့ပြည်ထောင်စုကြီးမှာဆက်လက်ပြီးတော့ရှင်သန်သွားနိုင်မယ်လို့ကျမယုံကြည်ပါတယ်။
NLD ကနေရာအများစုကိုရထားတဲ့အခုလွှတ်တော်တက်တန်းအစ်စ်မှာတော့ပါတီခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာအစိုးရနဲ့လွှတ်တော်ကိုထိမ့်ချုပ်မဲ့လက္ခဏာတွေ့ရပြီးဒါကိုလည်းစစ်တပ်ကအတိမတ်ပြုပုံရှိတယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာခင်စောဝင်းကမြင်ပါတယ
် Commands is majority you know and she's going to control the government as well
ဒီအများစုကြီးကိုသူကထိမ့်ချောက်မှာပါအစိုးရဥပဒေပြီးလွှတ်တော်တွေဒါတွေကိုသူကထိမ့်ချောက်ပေးခဲ့ရမယ်အင်မတန်အရေးပါတဲ့နေရာပါစစ်တပ်ကလည်းဒါကိုအတိအမှတ်ပြုထားပါတယ
်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်းသူဟာအစိုးရတည်းရဲ့သမရအထက်မှာရှိနေမှာဖြစ်ပြီးအဲ့ဒီအတွက်လည်းစီစဉ်ထားပြီးပြီလို့ရွေးကောက်ပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဒါကြောင့်လာမယ့်အစိုးရတည်းဖွဲ့စည်းခြင်းသမရနေရာမှာဘသူကိုထားမလဲဆိုတာအများကစိတ်ဝင်တစားဖြစ်နေကြပါတယ်ဒါပေမဲ့ဒီသမရနေရာကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပဲယူလိုက်မယ်လို့မြင်မိကြောင်းဒေါက်တာခင်စောဝင်းကဆိုပါတယ
် Whoever she appoints isn't important really because it's going to be just a puppet you know
သူဘသူကိုယူမလဲဆိုတာကတိတ်ကိုအရေးမကြီးပါဘူးဘာလို့လဲဆိုတော့ဒါဟာဟန်ပြဖြစ်ပြီးအားလုံးသိတဲ့အတိုင်းသူကတရားရောက်ကိုရွေးချယ်ပြီးတဲ့နောက်အဲ့ဒီနေရာမှာအချိန်ကာလတစ်ခုထားမယ်ဒီနောက်အားလုံးဆောင်ရွက်ပြီးချိန်ကြရင်စီစဉ်ထားတဲ့အတိုင်းသူကအဲ့ဒီနေရာကိုယူမယ်လို့ကျွန်တော်ထင်ပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ဟာအရေးပါတဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့နယ်စပ်ရေးရာဝင်ကြီးဌာန၃ခုကိုထိန်းချုပ်ထားမယ်ဆိုပေမဲ့အခုတနင်္လာနေ့မှာစတင်မဲ့လွှတ်တော်တပ်တန်းအသစ်မှာအများပြည်သူမဲဆန္ဒနဲ့ရွေးကောက်တင်မြှောက်ခံရတဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေအများစုရှိနေတာကြောင့်ပြည်သူအများကတော့အပြောင်းလဲတွေဖြစ်ဖို့မျှော်လင့်ချက်တွေရှိနေကြပါတယ
်။ရောက်ပြီဆိုမှုရေးပါပဲ။ကြောက်ရီဆူမှုမှပြည်ငိမ်မှတော့တိုင်းပြည်အေးချမ်းသာရမှာလေကြောက်ရီဆူမှုမရှိရင်တိုင်းပြည်အေးချမ်းသာရမှာမဟုတ်တဲ့ကြောက်ရီဆူမှုအဓိကပို့ပြီးတော့သဘောကျပါတယ်အဲ့ဒါမှကျန်တဲ့အားလုံးဟာအဆင်ပြေမယ်လို့ယုံကြည်တယ
်ဒါကတော့ရန်ကုန်မြို့မှာဝတ်သားတုတ်ထိုးရောက်တဲ့ကိုနိုင်ကြီးကပြောသွားတာပါအခုလို NLD အနေနဲ့အစိုးရဖွဲ့နိုင်ဖို့အရင်ကတည်းကမျှော်လင့်ခဲ့ကြောင်းလူငယ်သွားဆရာဝန်ကိုကျော်ထက်ကလည်းပြောပါတယ
်ကျွန်တော်လည်းရန်ကုန်ကမျှော်လင့်တယ်ပေါ့ဒီ NLD အစိုးရတက်လာဖို့အခုတက်လာတော့ဂျင်းနေတယ်ဂျင်းနေတယ်ပေါ့နော်အားရတယ်ပေါ့ဒါကျွန်တော်ဖြစ်နေတာရောကြားပြီ
အစိုးရတဲ့အနေနဲ့ပညာရေးပိုင်းကိုဦးစားပေးလှုပ်ဆောင်သွားလိမ့်မယ်လို့မြင်သူကတော့စီးပွားရေးတက္ကသိုလ်ကျောင်းသူမအေးမြတ်မွန်ဖြစ်ပါတယ
်ဟောကြားချက်ကြီးတက်လာမယ်ဆိုလို့ရှိရင်တော့အဓိကအဖြစ်ပညာရေးပိုင်းကိုပို့ပြီးတော့ပေါ့နော်စားပေးပြီးလှုပ်ဆောင်သွားမယ်လို့မြင်တယ်ပြီးတော့ပို့ပြီးတော့လည်းကောင်းလာမယ်လို့မြင်တယ်
ဖေဖော်ဝါရီလ၁ရက်နေ့မှာစတင်မဲ့ဒုတိယအကြိမ်လွှတ်တော်တက်တန်းအတွက်အသစ်ရွေးချယ်ထားတဲ့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းဟာလေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အတူတက်ရောက်မှာဖြစ်ပါတယ်။မတ်လနှောင်းပိုင်းမှာတော့ NLD ဦးဆောင်မဲ့အစိုးရတဲ့အနေနဲ့တိုင်းပြည်ရဲ့အာဏာကိုလွှဲပြောင်းရယူမှာဖြစ်ပါတယ်ရှင
်။မယင်ချင်းတိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တင်ပြပေးမယ့်သတင်းကတော့လိန်တူချင်းချစ်သူတွေရဲ့ဖြစ်တည်မှုနဲ့ပတ်သက်ပြီးရုပ်ရှင်ကားတွေပြသနေတဲ့အကြောင်းပါ။ရန်ကုန်မြို့ကပြင်သစ်ယဉ်ကျေးမှုဌာနမှာကျင်းပနေတဲ့ Unproud Rangoon LGBT ရုပ်ရှင်ပွဲတော်မှာ LGBT လို့ခေါ်တဲ့လိင်တူချင်းချစ်သူတွေရဲ့ဖြစ်တည်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ဒေသရင်းအာရှနိုင်ငံတွေကရုပ်ရှင်ကားတွေကိုစူးစီးပြသနေပါတယ်။ဒီရုပ်ရှင်ပွဲတော်မှာဘလို့ရည်ရွယ်ချက်တွေနဲ့ဘလို့မျိုးရုပ်ရှင်ကားတွေပြသနေတယ်လဲဆိုတာကိုတော့ဒီရုပ်ရှင်ပွဲတော်ဖြစ်မြောက်ရေးဦးဆောင်ကျင်းပတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Color Rainbow အဖွဲ့ကကိုနေလင်းထိုက်ကိုကိုရဲကောင်ကဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါရှင်
။အခုလုပ်နေတဲ့ LGBT ရုပ်ရှင်ပွဲတော်ရဲ့ရည်ရွယ်ချက်နဲ့ဒီပွဲကပေးချင်တဲ့ message ကိုပြောပြပေးပါခင်ဗျာ
။ဟုတ်ပွဲလုပ်တဲ့ရည်ရွယ်ချက်ကတော့ကျွန်တော်အင်္ဂလိပ်ပြောမယ်ဆိုရင်တော့ LGBT visibility ပေါ့နော်။အာမြန်မာဘယ်နေရာမှာဖြစ်ဖြစ်ဖြစ်နိုင်ငံတိုင်းနေရာတိုင်းအလွှာတိုင်းမှာအစ်စ်တန်းပုံစံအမျိုးမျိုးနဲ့ပုံစံအမျိုးမျိုးတွေရှိနေတယ်ဆိုရင် LGBT ရဲ့ဖြစ်တည်မှုကိုပြချင်တဲ့အတွက်ကြောင့်ဒီရုပ်ရှင်ပွဲတော်ကိုလောက်ရကြည့်ရချက်ဖြစ်တယ်။ဒီချင်တဲ့ message ကတော့ LGBT ဆိုတာလူသားတွေကလူသားလူပဲဖြစ်တယ်။အဲ့တော့ရုပ်ရှင်လူတွေမှာခံစားတတ်တဲ့အသေးနှလုံးရှိတယ်လို့မျိုးလူတွေရဲ့နှလုံးသားကိုအနုပညာနဲ့သိယူဖန်ဆင်းနိုင်စွာရှိတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီလူအတိုင်းဝိုင်းမှာ LGBT တွေရှိနေပါတယ်ပုံစံမျိုးတွေဖြစ်နေပါတယ်ဖြစ်တည်နေပါတယ်သူရဲ့မြစ်ကြာတရားတွေရှိတယ်ဖြစ်စဉ်မြစ်ကြာတရားတွေရှိရဟာကိုဟိုကြားချင်တာပေါ့နော်အဓိကတော့ LGBT ကလူတိုင်းတွေကလူတွေကလူတိုင်းတွေကလူတွေပဲဖြစ်တယ်ဆိုတဲ့ဟာကိုကြားချင်တဲ့ message ဖြစ်တယ
်ဒီရုပ်ရှင်ပွဲတော်မှာဘလို့အကြောင်းအရာတွေပါဝင်လဲဆိုတာလည်းပြောပြပေးပါဦ
းရုပ်ရှင်ပွဲတော်မှာအဓိကပြသတဲ့ကားတွေကတော့ဟာကိုကြားချင်တာလဲဆိုရှင်သူတို့အင်္ဂလိပ်လိုပြောမယ်ဆိုရှင်တော့ the desire to love to be loved and to be accepted သူတို့ LGBT ဆိုတာလူတိုင်းဝိုင်းမှာလူသားတွေပဲဖြစ်တယ်သူတို့ရဲ့တည်ရှိနေခြင်းဖြစ်တည်နေခြင်းကိုလူကိုလူလိုပဲမြင်ဒီလူ့ဖွဲ့စည်းပြီးတရားလုံးက LGBT ရဲ့ဖြစ်တည်မှုတွေကိုအသိပါကြည့်ဖို့ဆိုတဲ့အဒီကျောင်းရာဒီကိုရိုက်ကြတာတဲ့အဓိကစက်နံတွေပါပါတယ်အဓိကအားဖြင့်အာဆီယံနိုင်ငံ6နိုင်ငံကရုပ်ရှင်ခုနကားပါတယ်သူတို့ရဲ့ကာချာနဲ့ဒလီစက်တွေကြီးမှုတွေကသူတို့မြန်မာနိုင်ငံလူတွေနဲ့ပို့ပြီးတော့နှိစတိုက်ရင် US to Europe ကားတွေပြမယ်လို့ရှိရင်ဒါတွေကအနောက်နိုင်ငံကကူးစက်လာတာကဲဟာတွေဖြစ်တယ်လူကြီးချစ်ခြင်းလူကြီးတာယာခြင်းကအနောက်နိုင်ငံကကူးစက်လာတယ်ဆိုရင် concept တွေဖြစ်နေအဲ့လိုမျိုးအမြင်တွေဖြစ်သွားနိုင်တယ်အဲ့မဲ့ကျွန်တော်တို့ကမဟုတ်ဘူးအရှိတိုင်းမှာလေလူချင်းချစ်ချင်းမေတ္တာထားချစ်ချင်းတောက်ွေချင်း LGBT ဖြစ်ချင်းချင်းဆိုတာအနောက်နိုင်ငံမှာမဟုတ်ဘူးကျွန်တော်တို့အာဆီယံနိုင်ငံအာရှနိုင်ငံတွေမှာလည်းဖြစ်ပြီးနေတယ်ဆိုတဲ့ဟာကိုဖြစ်ပြနေတဲ့အတွက်ကြောင့်မလို့ ဒီအာရှနိုင်ငံကောင်းကိုကျွန်တော်ပြတာပေါ့နော
်ဒီပွဲအခြေအနေဘယ်လိုရှိလဲအခု၄ရက်ကျင်းပနေတာပေါ့နော်ဘယ်လိုဘယ်လိုလူတွေလာပြီးတက်ရောက်ကြတယ်ဆိုတာရေနော်လူလူရဲ့လက်ခံမှုအတိမတ်ပြုမှုပေါ့နော်ဘလောက်ဘယ်လိုနေထားရှိလဲဆိုတာအဲ့၃ကိုဖြေပေးပါ
အော်နှစ်ဆယ်ရှစ်ကိုင်းနေပြီးတော့30ပြည့်နေပြီပေါ့နော်သူတို့၄ရက်တစ်တိုင်းရုပ်ရှင်ပြတဲ့အခမ်းအနားတွေရှိတယ်လို့သူတို့ performance တွေရှိတယ်အဲ့ဒီမှာသူတို့စကားပြီးဟိုဟာစကားပြီးလုတာတို့ key fake လုတာတို့ရုပ်ရှင်ပြတဲ့တူတူကို writer တွေတော့အဲ့ဒီမှာစကားတွေမှာပါတဲ့တူတူကိုပြန်ပြီးတော့အပြန်နဲ့၄ခုနဲ့၄ပြည့်ချီဟာတုံးတက်တာလည်းရှိတယ်ပေါ့နော်ဆိုတော့အခု loss တွေကျွန်တော်တို့လက်ရှိနေတာနေဒီလေးပါသုံးရမြောက်ပေါ့နော်ပြီးခဲ့တဲ့နှစ်ရက်တာအတိအကျတူရှင်တော့လူတွေတော်တော်များများရောက်ရှိရှိတာကိုလည်းသူတို့တွေ့ရတယ်။အဲတရားပြည်သူတွေမှာတော့များသောအားဖြင့်သူတို့ HGPD community အပိုင်းဝိုင်းကလာတယ်ဆိုပြီးလည်းတခြား HGPD community မဟုတ်ခဲ့တော့သူများ HGPD ဖြစ် first year ပွဲစီတာဘယ်လိုပုံစံမျိုးလဲ။အားလုံးမျိုးလဲ။ဘိုင်းလေးဆိုတဲ့ဟာကိုဟိုစူးစမ်းပြီးတော့လာပြီးတော့ခြေတဲ့ဟာမျိုးလဲအနေထားမျိုးအပြားလူတွေလာရောက်တာကိုလည်းသူတို့တွေ့ရပါတယ်။အဲဒီနေ့ပါရုပ်ရှင်ကားဒီပြတဲ့အားဖြင့်ဒီမှာလူမှုအတိုင်းဝဲမှာ HGPD ရဲ့ဖြစ်တည်မှုတွေကိုအသေးစားကြည့်တာတွေလက်ခံတာတွေပို့ပြီးတော့များလာလိမ့်မယ်လို့ယူဆပါတယ
်။ဒါကတော့ Color Rainbow အဖွဲ့ကကိုနေလင်းထိုက်ကိုကိုရဲကောင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။စနေညပိုင်းအတွက်သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။စနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်ရှင်။မဆုမျက်မွန်စီစဉ်တင်ဆက်တဲ့ Blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ဈေးကွက်တင်မဲ့နောက်ဆုံးပေါ် electronic ပစ္စည်းသစ်တွေနည်းပညာသစ်တွေကိုအပြိုင်မိတ်ဆက်ကြတဲ့ Las Vegas မြို့က CES ပြပွဲကြီးကနေဒီနှစ်ထူးထူးခြားခြားထွက်လာတဲ့ကြီးညာချက်တွေထဲမှာရုပ်ရှင်တွေရုပ်သံ series တွေကို online ကနေတိုက်ရိုက်ကြည့်နိုင်အောင်လို့ streaming ဝန်ဆောင်မှုပေးနေတဲ့ Netflix company ကသူတို့ရဲ့ဝန်ဆောင်မှုကိုမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း130မှာတိုးချဲ့လိုက်တဲ့ဆိုတဲ့ကြီးညာချက်ဖြစ်ပါတယ် Netflix ဆိုတာကတော့ internet ကိုအခြေခံတဲ့ရုပ်သံလွှင့်လုပ်ငန်းကြီးဖြစ်ပါတယ် Netflix ဝန်ဆောင်မှုအတွက်လစဉ်ကြီးပေးထားသူတွေအနေနဲ့နိုင်ငံတကာရုပ်ရှင်ဇာတ်ကားတွေမှတ်တမ်းရုပ်ရှင်တွေရုပ်သံ series တွေကို internet line သုံးပြီးတော့ကြည့်နိုင်ပါတယ် streaming ဝန်ဆောင်မှုဖြစ်တာမို့ရုပ်ရှင်တွေကိုကိုယ့်ရဲ့ computer ထဲမှာ download လုပ်ယူကြည့်တာနဲ့တော့အကွာပါတယ်ကြည့်နိုင်မဲ့ရုပ်ရှင်ဇာတ်ကားတွေကို online ပေါ်ကနေဓာတ်ရိုက် streaming လုပ်ပြီးကြည့်ရတာမို့ internet line ကောင်းဖို့တော့အများကြီးအရေးကြီးပါတယ် Netflix မရခင်တည်းကအလားတူ streaming ဝန်ဆောင်မှုရတဲ့Apple TV ကနေရုပ်ရှင်တွေကိုဝယ်ယူငှားကြည့်နေတဲ့ရန်ကုန်မြို့ကကိုဆိုင်ကတော့သူ့အိမ်က internet line နဲ့ချိလို့အဆင်ပြေတယ်လို့ပြောပါတယ်
။များသောအားဖြင့်ကတော့ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စီမှာဟိုကျွန်တော်တို့ကလည်းရုပ်ရှင်ကြည့်ပြီးဆိုရင်ဟိုအလုပ်လုပ်တဲ့အချိန်မကြည့်ဘူးလေညနေပိုင်းညပိုင်းတို့အစနေတနင်္ဂနွေတို့ကြည့်ရဆိုတော့ဟို internet တုံးတဲ့ user heavy load မဖြစ်တဲ့အချိန်ကြည့်ပြတာများတော့ကျင်းတော့မရှိရတယ်ဟိုဟာ even HD 1080 quality ကြည့်လို့ရတယ
်အဲ့လိုကြည့်လို့ရတယ်ဆိုတာကကိုယ်မှချိတ်ထားတဲ့ internet line ကအထူးပေါ့နော်တကယ်ကိုကောင်းတဲ့ line တွေကိုအထူးချိတ်ထားတာမျိုးကြောင့်လားဒါမှမဟုတ်ရင် internet line ရှိသမျှလူရိုင်းရဲ့အိမ်မှာကြီးနိုင်တဲ့အနေအထားပါလားရှင
်သူရဲ့ bandwidth ပေါ်တော့မူတည်တာပေါ့နော်ကျွန်တော်တတ်ထားတဲ့ဟာဆိုရင်ပုံမှန်တာမန်များသောအားဖြင့် internet ကောင်းကောင်းသုံးတဲ့ household တိုင်းမှာတတ်တဲ့ 2Mbps ပေါ့သူကတော့ FTTH ပေါ့ fiber တက်ပြီးတော့ကျွန်တော်ကြည့်ရဆိုတော့ကြည့်လို့ရပါတယ်။ဒါမဲ့ဟိုဒီကကောင်းတဲ့ဟာတွေလည်းပေါ်နေပါတယ်။ဒါမဲ့လည်းဟိုတင်းတင်းကြဲကြဲတော့မရသေးဘူးပေါ့နော်။ဈေးလည်းချူချူတာတာတော့မရသေးဘူး။ဒါမဲ့ဒီကမြန်တဲ့ဟာတွေ service တွေလည်းရှိတယ်။ဒါမဲ့ကျွန်တော်တော့ပုံမှန် normal household တုံးတဲ့ဟာကိုတက်ပြီးတော့တုံးနေတာဆိုတော့အရှင်းပြေပါတယ
်။အဲ့လိုမျိုးတုံးတဲ့ခါမှာရောအကုန်ကြဈေးကများလားရှင့်
ကုန်စားရေးကတော့ဟိုနိုင်ငံခြားနဲ့ရှင်မယ်ဆိုရင်တော့ဟိုဈေးကြီးနေတော့မယ်ဒါပေမဲ့ဗမာပြည်မှာကတော့ကျွန်တော်တို့ဆိုရင်3ခွဲလောက်ပြရတယ်ဒီတကက်မရှိဘူးအဲ့ဒါကြတော့
online ပေါ်မှာရုပ်ရှင်တွေရုပ်သံ series တွေကို streaming လုပ်ပြီးတော့ဝယ်ကြည့်ငှားကြည့်နိုင်ဖို့အတွက် subscription account ဖွင့်ဖို့လိုပါတယ်အဲ့လိုဖွင့်ရင်ဘဏ်ကပြားနံပါတ်မဖြစ်မနေထည့်ပေးဖို့လည်းလိုပါတယ်ဒီအတွက်တော့မြန်မာနိုင်ငံကတချို့သူတွေအတွက်အခက်အခဲရှိနိုင်ပါတယ်now အခုလိုမျိုးလာစင်ဂျေးပေးကြီးနိုင်တဲ့ဆိုတဲ့သဘောတရားကိုအများသဘောပေါက်နိုင်ဖို့နည်းနည်းလေးအချိန်စောနေသေးတယ်လို့ IT ပညာရှင်ကိုရမ်းမြတ်အောင်ကမြင်ပါတယ
်ဟိုအဓိကတော့ဒီလိုမျိုးဒီဟို subscription based ပေါ့နော် subscription ပုံစံမျိုးနဲ့လာစင် subscribe လို့ကြီးနိုင်တော့အကုန်လုံးကြီးပေါ့နော်သူဒီ library မှာရှိနေတာတွေအကုန်လုံးသူပေးကြည့်တာဆိုတာဒီ concept မျိုးကတော့ဒီက general consumer အနေနဲ့ဆိုလို့ရှိရင်ဒီပေါ်နည်းနည်းလေးစောနေဦးမယ်လေအဓိကကဘာလဲဆိုတော့ဒီမှာက English movie တွေကို consume လုပ်တဲ့ဥစ္စာကများသောအားဖြင့် နှစ်မျိုးပဲရှိတယ်နော်တစ်မျိုးကတော့ရုပ်ရှင်ဥမာဟိုကားတစ်တင်လို့ရှိရင်သွားကြည့်ကြတယ်ကျွန်တော်တို့တစ်ခုကတော့ဒီဟို pirated media ပေါ့နော်ဟိုလိုမျိုးခွေးဆိုင်ကြီးနေပဲဝေပြီးတော့ဒီလိုကြည့်ကြရတဲ့ဟာဆွဲခါကျဒီ internet ပေါ်ကနေလူမျိုးလားတွေပြီးပြီးတဲ့ခါကျတော့ပြီးလို့ရတယ်ပဲ concept မျိုးတော့ကျွန်တော်တကယ်နည်းနည်းလေးတော့ solid ဝင်တယ်ဒါပေမဲ့ဟိုတကယ်လည်းအချိန်တိုင်းတာတခုပါပဲဒီမှာရှိတဲ့ internet line လည်းအရင်ကတည်းကအများကြီးတိုးတက်လာတယ်အခုဒီမှာဆိုလို့ရှိရင်လည်း Facebook သုံးတဲ့လူတွေပါပဲအများကြီးတိုးတက်လာဆိုတာဒါအရင်အရင်နဲ့ရှင်းရလို့ရှိရင်ကမှဒီကောင်ကပြည့်စုံလာပြီးကွာသွားပြီနော်ဆိုတော့ကျတော့ဟိုဒီအချိန်တိုင်းမဆက်သွားနိုင်မှာဆိုလို့ရှိရင်တော့ဟိုတိတ်တော့မဝေးတော့တဲ့ဟိုအချိန်မှာဆိုလို့ရှိရင်ဒါကလည်းတော့ဒီလို relevant ဖြစ်လာမှာဒါပေမဲ့လက်ရှိအချိန်မှာဆိုတော့ nearly solve ရတယ်ကျွန်တော်ရဲ့ personally နေနေပေါ့
internet line တွေအမတန်မြန်ဆန်နေတဲ့နိုင်ငံတွေမှာတော့ရုပ်ရှင်တွေသချင်းတွေကိုကြိုက်ရိုက် streaming လို့ကြည့်ရှုနားထောင်နေကြပါတယ်မြန်မာနိုင်ငံမှာ internet သုံးသူတွေအတော်လေးများတယ်ဆိုပေမဲ့အိမ်မှာ line ချိတ်သုံးကြတာထက်လက်ကင် smartphone တွေနဲ့သုံးနေကြသူကအများစုဖြစ်တော့ Netflix ရဲ့ဝန်ဆောင်မှုကကျေပြတ်နိုင်ပါမလား
တခုပဲပေါ့နော်လက်ရှိမှာတော့ဒီမှာရှိတဲ့ဒီ operator တွေကသူတို့ဒီ internet service တွေပေးရပေါ့ဒီ phone ဒီ mobile sim card တွေနဲ့ဒီလိုဆိုတော့အိမ်မှာပါတဲ့ဒီ package ပေါ့နော်ဒီလိုမျိုးဟို PSU ဆိုပလန်ပေါ့နော် package တွေဟာမျိုးဒီမှာကတော့ unlimited package လို့လည်းရှိမှာပေါ့သူဒီလိုမျိုး streaming service တွေဟာမျိုးခါကြတော့ဒီ data consuming ကများမှာပေါ့နော်ကြည့်ရင်ကြည့်စလောက်သူကများတဲ့အတွက်ကြောင့်မလို့ unlimited ဒါမှမဟုတ်လည်းတကယ်ကြီးတဲ့ဟို data package ပေါ့နော်အဲ့လိုဟာမျိုးပေးနိုင်မယ်ဆိုလို့ရှိရင်တော့ consumer internet ဆိုတဲ့ user တုံးရတော့ပို့ပြီးတော့တက်တက်တတာရှိမှာပေါ့မဟုတ်လို့ရှိရင်တော့ကိုကြည့်ရင်ကြည့်စလောက်သူက data charges ကပေးနေရမှာပေါ့
broadband internet ဆက်သွယ်မှုမြန်လေ online ပေါ်ကဓာတ်ရိုက် streaming လို့ရုပ်ရှင်ကြည့်ဒါမှမဟုတ်တခြင်းနားထောင်တဲ့ဒီအသွေးပိုကောင်းလေဖြစ်ပါတယ် YouTube ပေါ်ကဗီဒီယိုမျိုးတွေကိုတော့10မိနစ်စာအတွက်စားသွားတဲ့ data ကရေဘူးရအားဖြင့် 4 megabyte ဒါမှမဟုတ်ရင် 5 megabyte လောက်ကုန်ကြပါတယ်တချင်းတက်တက်ပဲနားထောင်မယ်ဆိုရင်တော့10မိနစ်ကို 0.5 ကနေပြီးတော့ 1 megabyte လောက်ကုန်ပါတယ် Netflix ပေါ်ကရုပ်ရှင်ကားတွေကိုအရေးအသွေးကောင်းကောင်းနဲ့ကြည့်နိုင်ဖို့ဆိုရင်တော့ data ကဒီထက်အများကြီးကုန်မှာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံကအင်တာနက်သုံးနေသူအများစုအတွက်အခက်အခဲရှိနိုင်တယ်လို့ကိုဆိုင်ကပြောပါတယ်
။ smartphone user အနေနဲ့ကတော့ကျွန်တော်အမြင် personal အမြင်ပြောရမယ်ဆိုရင်တော့ဒီ operator ကထပ်မထားတဲ့ data gap ပေါ့နော် bandwidth နဲ့ဆိုရင်တော့ဟိုချောချောချူချူအိမ်မှာကြည့်နိုင်တဲ့ပုံစံမျိုးနဲ့ရှင်းမယ်ဆိုရင်တော့မကြည့်နိုင်တော့ဘူးထင်ပါတယ်။ဟိုပုံမှန် YouTube video streaming လောက်ပဲရမယ်လို့ထင်တယ်။အဲ့ဒီလောက်ရှိတဲ့ movie တစ်ခုလုံးကို stream လုပ်ပြီးကြည့်ဖို့ဆိုတာကတော့ mobile အနေနဲ့ဟိုခက်မယ်လို့ကျွန်တော်မြင်တယ်။နောက်ဒီဟာကြီးကို mobile phone မှာကြည့်တာနဲ့ဒီ TV မှာကြည့်တာကပိုပြီးတော့အဆင်ပြေတယ်ပေါ့နော်။အဲ့လိုမျိုးဆိုတော့ဟို operator တွေကလည်းဒါကိုကြည့်ပြီးချိန်ပြီးတော့ဒါသူတို့ service ပေးထားတယ်လို့ကျွန်တော်မြင်တာပေါ့
။နိုင်ငံတကာမှာပိုပြီးတော့လူသုံးများလာနေတဲ့ရုပ်သံ streaming ဝန်ဆောင်မှုလုပ်ငန်းတွေမြန်မာနိုင်ငံမှာပိုပြီးတော့ကျယ်ပြန့်တိုးတက်လာဖို့အောင်မြင်ဖို့အတွက်ဒီလုပ်ငန်းတွေဘက်ကရောဘယ်ကိစ္စတွေကိုဦးစားပေးလုပ်သင့်ပါသလဲ
အဲ့လိုမျိုး streaming တွေအောင်မြင်ဖို့ဆိုလို့ရှိရင်တော့တိကျချက်ကတော့ payment ပေါ့နော်ဒီလိုဟာမျိုးတွေကဘယ်လိုဖြစ်ကြတော့ဒါ subscription ဆိုတော့ပတ်စံပေးပြီးတော့ဒါကြည့်ရမယ် premium service ဆိုတာမျိုးဆိုတော့ payment ကဒါတကယ်တမ်းဆိုလွယ်လွယ်ကူကူဖြစ်ရမှာတခုပေါ့နော်အခက်အခဲနဲ့ရှိနေမယ်ဆိုလို့ရှိရင်ကြတော့ consumer အတွက်ကောဒီ service provider တွေကောဒါက no အကျိုးရှိမှာမဟုတ်ဘူးဒါက payment အနေနဲ့ SS2 ကတကူပေါ့နော်နောက်တော့တကူကဒီ internet ပေါ့နော် internet ဒီလေဒီထဲပို့ပြီးကောင်းလာမယ်အဲ့ဒါအပြင်မှာ landline ပေါ့နော်ဒီဒါကအခုလက်ရှိတော့ကျွန်တော် phone internet ပေါ်မှာ rely လုပ်နေရတော့ဒီလေဟို landline ပေါ့နော်အိမ်မှာရှိတဲ့ fixed line တွေနေတဲ့ internet တွေပို့ပြီးကောင်းလာမယ်ဆိုလို့ရှိရင်ဒါတွေကပင်နေမှာဆိုလို့ရှိရင်ဒါပို့ပြီးတော့ကြည့်လို့ရမှာပေါ့နော်ဒီ last minute ကမျိုးနဲ့ကြည့်လို့ရတဲ့မျိုးဆိုလို့ရှိရင်လည်းဒါပို့ပြီးတော့စဉ်းကြည့်မှာပေါ့
မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း130မှာသူတို့ရဲ့ streaming ဝန်ဆောင်မှုကိုတိုးချဲ့လိုက်ပြီလို့ Netflix အမှုဆောင်အရာရှိချုပ် Reed Hastings ကကြေညာခဲ့တော့ကဆိုရင်ကမ္ဘာတဝန်းရုပ်သံကွန်ရက်ကြီးဖြန့်လိုက်ပြီလို့ကိုပြောခဲ့တာဖြစ်ပါတယ်သူတို့ရဲ့ streaming ဝန်ဆောင်မှုကိုမြန်မာနိုင်ငံကရယူမယ်ဆိုရင်အခြေခံဝန်ဆောင်မှုအတွက်ပထမတစ်လကိုအခမဲ့ပေးပြီးတော့နောက်ပိုင်းတစ်လကို8ဒေါ်လာပေးရမှာဖြစ်ပါတယ်ရှင်
မဆုမြတ်မောအစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုစနေညနဲ့တနင်္လာညတွေမှာစောင့်မျှော်နားဆင်နိုင်ပါတယ် View American အတန်ရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေနားဆင်နေရတာဖြစ်ပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ညတိုင်းတင်ဆက်ပေးနေကြ Daily Life အစီအစဉ်ကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOE မြန်မာပိုင်းစီစဉ်ရဲ့ January 30ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ည10နာရီထိထုတ်လင်းပေးမယ့်ဒုတိယပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညတဲ့လေးလိုက်အစီအစဉ်စတင်မှာတော့မယ်ရှင်ကိုကျော်ကျော်သိန်းကစီစဉ်ပြီးတော့ထုတ်လုပ်သူကိုရန်နိုင်နဲ့အတူတင်ဆက်ပေးထားတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာ VO ရဲ့စနေညတရားလီလိုင်းစီစဉ်ကနေကြိုးဆိုပါရစေပြီးခဲ့တဲ့ကြပိုင်တွေအတွင်းရန်ကုန်မြို့မှာကျူးကျော်နေထိုင်တယ်လို့ဆိုတဲ့နေရာတွေကိုအာဏာပိုင်တွေကအင်အားသုံးပြီးတော့ဖယ်ရှားရှင်းလင်းပါတယ်အဲ့နေရာတွေမှာနေထိုင်နေကြတဲ့လူတွေထဲမှာတချို့ဆိုရင်နှစ်20 25နှစ်အဲ့လိုနေခဲ့ကြတဲ့လူတွေပါပါတယ်ဆိုတော့ဒီလောက်နှစ်ကြာကြီးနေလာကြပြီးကမှအခုလိုအချိန်မှာအတင်းအဓမ္မအင်အားသုံးပြီးတော့ဖယ်ရှားရှင်းလင်းတာမှန်ကန်တဲ့လုပ်ရလားဒီလိုမဟုတ်ဘဲနဲ့တခြားဘယ်နည်းလမ်းနဲ့ဖြေရှင်းရင်ကိုအကောင်ဆုံးဖြစ်နိုင်မလဲ။ဘာကြောင့်လဲဆိုတော့ဒါလူထောင်ပေါင်းလူထောင်လူတွေထောင်နဲ့ချီပြီးတော့ပေါဝင်ပတ်သက်နေတဲ့ကိစ္စပါ။မိသားစုများစွာပေါဝင်ပတ်သက်နေတဲ့ကိစ္စမှာအဲ့ဒီထဲမှာကျွန်တော်သိထားသလောက်ကလေးငယ်တွေထဲမှာအကြောင်းတွေအကျွဲကလေးငယ်တွေလူမမယ်ကလေးငယ်တွေမွေးကင်းစကလေးငယ်တွေစသည်အပြင်ကလေးတွေငယ်ယာနဲ့ချီပြီးတော့ပါပါတယ်။ဒီကလေးတွေဆိုတာကဒီနေရာတွေကိုသူတို့သဘောထားနဲ့သူတို့ရောက်လာကြတာမဟုတ်ပါဘူး။သူတို့ကငါတို့သွားနေကြမယ်ဆိုတော့ဆုံးဖြတ်ပြီးတော့ရောက်လာကြတာမဟုတ်ပါဘူး။သူတို့မှာသူတို့သဘောနဲ့သူတို့ရွှေ့ပြောင်းသွားလို့မရတယ်လို့သူတို့သဘောနဲ့သူတို့လာပြီးတော့နေရာချပြီးနေကြတာလည်းမဟုတ်ပါဘူးဒီကလေးငယ်တွေဟာဘာမှမသိဘဲနဲ့လူကြီးတွေရဲ့နောက်ကိုလိုက်လာရဲနဲ့လူကြီးတွေနဲ့အတူတူဒီနေရာမှာလာနေကြတဲ့လူတွေပါကလေးငယ်ယာနဲ့ချီပြီးတော့ရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးဒီလိုပြဿနာမျိုးဆိုတော့ကတော့ရှော့လည်းပဲဖြစ်ခဲ့တာပါကျူးကျော်ဆိုတဲ့ပြဿနာကဆိုတော့အခုအချိန်ကျမှဟလာအင်အားကြီးနဲ့အင်နဲ့အားနဲ့လူအုပ်စုတွေနဲ့အတင်းအဓမ္မတုံပြီးတော့ဖြည့်ရှင်းတာပြန်တခြားနည်းလမ်းနဲ့ဖြည့်ရှင်းရင်ကောမရဘူးလားဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ပါဆိုတော့ဒီလိုကျူးကျော်တွေကိုဖြည့်ရှင်းတဲ့ကိစ္စကရှင်းလင်းနေတဲ့ကိစ္စကဥပဒေနဲ့မညီတာကိုဥပဒေနဲ့အညီရှင်းနေတာဖြစ်တယ်လို့ရန်ကုန်တိုင်းနေဇတ်ရီးယာနဲ့လွန်ကျုံရေးဝန်ကြီးဘုံမူကြီးတင်အောင်ထွန်းကသတင်းမီဒီယာတွေကိုပြောထားတာရှိပါတယ်ကျွန်တော်တို့ VOE ကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဘုံမူကြီးတင်အောင်ထွန်းကတခုပြောထားတာရှိပါတယ်ကျွန်တော်တို့အဲ့ဒါလေးကိုအရင်ဆုံးနားထောင်ကြည့်အောင်ပါကျူ
းကျော်ဆိုတော့ဘယ်ရှင်မဖြစ်ကိုယ်လည်းရင်းနှောင်းနဲ့ပြောဖို့ပါလေ။သူ့လိုက်မရခင်နဲ့ဒီကျူးဆိုရှိနေမှာ။အစိုးရအဆက်ဆက်တောက်လျှောက်ဒီကျူးကိုရှင်းလာတော့တမိုင်းကြောင့်နေပြန်ကြည့်လိုက်။ဒီစီမံချက်ကြီးချပြီးဒီရက်မှဒါလောက်အောင်မဟုတ်ဘူး။သူကျိုးတဲ့အချိန်မှာကိုလိုဒီကဆရာရှင်းနေတဲ့အဖွဲ့ရဲ့အသိပြည့်တယ်ဆိုရင်တက်ဆိုင်ရာဝင်းထလာမြည်နေတော့ပဲမြည်သူ့တော့တော့ရှင်းသိတယ်လို့ရှင်းသွားမှာပဲ
။ရန်ကုန်တိုင်းနေဆိုင်ရရနဲ့လုံချိုရေးဝန်ကြီးဘုံမူကြီးတရားအောင်ထွန်းပါ။ဒီကနေ့စီစဉ်မှာပြင်နိုင်ဆွေးနွေးပြဖို့ကျွန်တော်ကိုထွန်းမြင့်အောင်88မျိုးဆက်အဖွဲ့ကဒီလက်ရှိအခြေအနေတွေကိုကိုယ်တိုင်စောင့်ကြည့်နေပြီးတော့ကိုယ်တိုင်လည်းပဲအဲ့ဒီအဖြတ်ခံရတဲ့နေရာတွေကိုတွားခဲ့တဲ့ကိုထွန်းမြင့်အောင်ကိုခေါ်ထားပါရစေ။နောက်တစ်ခါအဲ့ဒီအဖြတ်ခံရတဲ့လူတွေကိုအကူအညီပေးနေတဲ့ကိုဇော်ရန်ကိုခေါ်ထားပါရစေ။ဒါအပြင်ကျွန်တော်အဲ့ဒီမင်္ဂလာဒုံပေါ့လေကျွန်တော်တို့မင်္ဂလာဒုံမြို့နယ်ပြင်းမပင်ရက်ကအဖြတ်ခံရတဲ့နေရာမှာကိုယ်တိုင်ရှိတဲ့ကာယကံရှင်တူဖြစ်တဲ့ကိုကျော်ဆန်ဝင်းကိုလည်းပဲနောက်ဆုံးအခြေအနေနဲ့သူတို့ရဲ့အခြေအနေတွေသိရအောင်ကျွန်တော်တို့တော့ရှင်နေတည်အောင်မျိုးကိုကျွန်တော်ခေါ်ထားပါတယ်ဆိုတော့ကိုကျော်ဆန်ဝင်းစီကနေပြီးတော့နောက်ဆုံးခြေနေကိုအစိုးနောက်ထောင်ကြည့်ရအောင်ပါကိုကျော်ဆန်ဝင်းဒီကနေ့ညနေပိုင်းမှာနောက်ထပ်ဟလာကိုကျော်ဆန်ဝင်းတို့အဲ့ဒီမှာပထမအဖြတ်ခံထားတဲ့နေရာတွေနားမှာပဲတဲတွေထိုးပြီးတော့နေနေကြတဲ့နေရာတွေကိုလည်းပဲလာဖြတ်တယ်လို့ကျွန်တော်သိထားပါတယ်အဲ့ဒီအခြေအနေကိုကိုကျော်ဆန်ဝင်းအရင်ဆုံးရှင်းပြပေးပါလားဟုတ်က
ဲ့ခင်ဗျာဒီညနေပိုင်းကိုကျွန်တော်တို့ကိုလာပြီးတော့လာဖြတ်တယ်လာဖြတ်တဲ့ဥစ္စာကတော့သူတို့ကတော့တမျိုးစီမင်းရာဆိုပြီးတော့သူကလာဖြတ်တာဒါတမျိုးစီမင်းရာလူတွေမပါဘူးပါးလူကတော့နေတယ်အဲပါးလူကသူကဒီဥရိုင်းကလူတွေဟိုတို့ပြဆောင်းတာလူတွေကများတယ်ဟိုအင်းအားကဘယ်လောက်လောက်ရှိလဲဆိုလို့ရှိရင် နင်းတော့တော့အောင်ရှိတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဘာတွေဆက်ဖြစ်တယ်လဲသူတို့ကနောက်ထပ်တဲထိုးနေတဲ့နေရာတွေကိုဖြတ်တာလား
ဟုတ်ကဲ့နောက်ထပ်တဲထိုးနေတဲ့နေရာလေးတွေကိုဖြတ်သွားတာပါခင်ဗျာကျွန်တော်တို့ကကလပ်ချင်းလေးတွေထိုးထားတာအဲ့ထိုးထားတာလေးတွေကိုသူကအကုန်လုံးဖြတ်သွားတယ်ဖြတ်သွားပြီးတော့ကျွန်တော်တို့ကသူက၄နိုင်ပြန်မှာပါနော်၄နိုင်ထိုးလို့ရှိရင်ကျွန်တော်တို့ကိုထွက်ပေးရမယ်ဟာသူတို့အနုနီးနဲ့ပြောနေတာလို့သက်မခံတော့သူကအချမ်းကြီးနဲ့ပြောမယ်လို့သူကပြောတယ်
ဟုတ်ကိုကျော်ဆောင်ဝင်းတို့အခုလိုလိုစေဒီကနေ့ည9:00ခွဲ9:00အခုဆိုရင်ည9:00ခွဲကြော်နေပြီည9:00ခွဲကြော်မှာကိုကျော်ဆောင်ဝင်းတို့အခုအဲ့မှာဘလို့နေနေကြလဲ
အဲ့ဒါကျွန်တော်တို့မှာဟိုမိုးကတော့မရှိဘူးနင်းတော့တဲ့မှာပဲဒီလိုပဲငါတို့လေးတိုင်းနေကြပါလေ
လူဦးရေဘယ်လောက်လောက်ရှိလဲကိုကျော်ဆောင်ဝင်းလူဘယ်လောက်လောက်ရှိလဲ
လူဦးရေကျွန်တော်တို့ဒီမှာအများဆုံးရှိမှာ100ကျော်လောက်ပဲရှိပါလေတချို့ကျတော့လည်းကြောက်ပြီးတော့ခပ်ပြေးနေလူလည်းခပ်ပြေးကုန်ကြပါပြီ
ဆိုတော့အခုရှိနေတဲ့လူတွေထဲမှာ
29ရက်နေ့ကညနေဆက်နေရှိရနေရသူကဖောင်းနှံယောက်ျားလေးကိုဖောင်းနှံထုတ်ထားတယ်ဆိုပြီးတော့ဆိုင်ဒီထောက်ကြနေနေစကားကလေးပြီးတော့စကားမှုကလေးပြီးတော့ကြောလို့ယောက်ျားလေးရယ်ရှောင်းနေရတယ်ဗျာ
အခုကိုကျော်ဆံဝင်းတို့လူတရာကျော်ရှိနေတဲ့ထဲမှာကလေးငယ်တွေရောရှိသလား
ကလေးငယ်ရှိပါတယ်ခင်ဗျာကလေးငယ်တွေတော်တော်များများရှိပါတယ
်ဆိုတော့သူတို့ကကျွန်တော်နယ်လုံးဝင်ကြီးဘုံကြီးတင်အောင်ထွန်းပြောတာကိုတရင်နေမှာကျွန်တော်တွေ့ပါတယ်ဒီပြောင်းဖို့အတွက်နေရာတွေသူတို့စီစဉ်ပေးထားတယ်အဲ့ဒီမှာလည်းပဲလူမှုဖူလုံရေးကနေပြီးတော့စံတို့ဘာတို့စသဖြင့်စားစရာတွေထောက်ပံ့ပေးတယ်ဆိုတော့ကိုကျော်ဆောင်ဝင်းတို့ကအဲ့ဒီကိုသွားမနေကြဘူးလ
ားကျွန်တော်တို့ကတော့သွားမနေပါဘူးကျွန်တော်တို့နေရာလေးပါမယ်ကျွန်တော်တို့အကုန်လုံးနေကြပါတယ်အခုသက်ရှိတကယ်နေရတဲ့လူတွေကတော့ဘယ်မှာသွားရလားပြမရှိလို့နေရတဲ့လူတွေကပဲ
ကိုကျော်ဆောင်ဝင်းတို့အဲ့ဒီကိုလာကြတဲ့အထက်မှာဘယ်ဒီသားကလူတွေပါတယ်
ကျွန်တော်တို့မှာလာတဲ့လူတွေမှာတော့အေရီတိုင်းကလူတွေအများဆုံးပါတယ်။ရပိကြရင်မှာလာတဲ့လူတွေလည်းအများဆုံးပါတယ်လို့ကိုအရင်ရင်ကနေခဲ့တဲ့လူတွေကလည်း20ကျော်လောက်နေခဲ့တဲ့လူတွေကလည်းရှိပါတယ
်။ဟုတ်ကဲ့။
တိုင်ပင်တွေလည်းဖြည့်ဆည်းခံရတယ်ပေါ့
။ဟုတ်ကဲ့
။ညာလူတွေလည်းအများဆုံးရှိပါတယ်ဗျာကျွန်တော်တို့ဒီမှာ
။ဆိုတော့နာဂစ်မုန်တိုင်းတိုက်ပြီးတော့ဘာကြောင့်ရန်ကုန်ကိုလာကြတာလဲ
။ကျွန်တော်တို့ဟိုမှာအလုပ်လုပ်ရတာအဆင်မပြေဘူး။အဆင်မပြေတော့ကျွန်တော်အဆင်ပြေတဲ့နေရာလေးတွေကိုကျွန်တော်တို့လာပြီးတော့လုပ်ငန်းစတင်ကြတာ။
နာဂေမုန်နဲ့
ပြောနေကြတယ်ဟုတ်လားဟုတ်ကဲ့ကျွန်တော်ကဟိုပြောမှဆိုလို့ရှိရင်တော့ဒီကျွန်တော်စိုက်ချင်းပေါ့နော်ကျွန်တော်ဆိုလို့ရှိရင်じゃကျွန်တော်အတော်ကြီးကျွန်လာနေတယ်လာနေတော့ကျွန်တော်တော့ဒီစိုက်ချင်းကိုဒီစိုက်လာနေတယ်အရင်ကရက်မီပေါ့အဲရက်မီမှာရှုံးပြီးတော့ဒီမှာလာရောက်ပြီးတော့ကျွန်တော်နေထိုင်တော့နေကြတာအဲတော့ဒီမှာပဲကျွန်တော်တော့လာရောက်ပြီးတော့ခုတ်ကပ်နေလိုက်တယ်ပေါ့နော
်ကိုကျော်ဆောင်ဝန်းတို့နာဂေဟုတ်ကဲ့ကိုကျော်ဆောင်ဝန်းတို့နာဂေအတိုက်ခံပြီးတဲ့အခါကျတော့ကိုကျော်ဆောင်ဝန်းတို့ဒေတာမှာကိုကျော်ဆောင်ဝန်းတို့ကိုအဲ့ဒီမှာရှိတဲ့တာဝန်ရှိတဲ့လူတွေကနေစရာတို့အလုပ်အကိုင်းတို့အဆင်ပြေအောင်မလုပ်ပေးဘူးလား
ကျွန်တော်တို့လုပ်ပေးပါတယ်ကျွန်တော်တို့ကလုပ်ကိုင်းကောင်းတဲ့စီကိုကျွန်တော်တို့ကလည်းနိုင်နေတာပ
ါဟုတ်ကဲ့ဆိုတော့အဲ့ဒီမှာနာဂစ်တိုက်ခံရပြီးတဲ့နောက်မှာကိုကျော်ဆောင်ဝန်းတို့တွေနေထိုင်စရာတွေအလုပ်အကိုင်းတွေစီစဉ်ပေးတယ်ပေါ့
ဟုတ်ကဲ့ပေးပါတယ
်ဒါပေမဲ့အဆင်မပြေဘူးပေါ့
အဲ့မှာတော့အလုပ်ကိုင်းကအဆင်မပြေတဲ့အတွက်ကျွန်တော်တို့ကဒီမှာလာပြီးတော့လုပ်ကြရဒီမှာလုံးလုံးရတာငွေကဘယ်လိုလဲအစီအစီလေးကကျွန်တော်တို့
ကဟုတ်ကဲ့
လုံးလုံးလောက်ရတာ
ဟုတ်ကဲ့
ကိုကျော်ဆောင်ဟိုမှာကျတော့ဟိုတောမဲ့ဆိုတော့အလုပ်ကရှားတယ်ဒါကြောင့်မကျွန်တော်အလုပ်အစီအစီရဲ့နေရာလေးကိုကျွန်တော်အလုပ်လာလုပ်ကြတာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကျော်ဆောင်ဝင်အဲ့ဒါကတော့ကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းကအဖြတ်ခံရတဲ့မင်္ဂလာရုံမြို့နယ်ပြင်ပပင်ရက်ပြင်ပပင်စမှုစုံနာပေါ်လေအဲ့ဒီမှာရှိနေတဲ့အဖြတ်ခံရတဲ့နေရာကကာကန်ရှင်ကိုကျော်ဆောင်ဝင်ပါလောလောဆယ်ကျွန်တော်တို့ဒီရက်ပိုင်းနဲ့တည်ထားတဲ့အဖြတ်ခံရတဲ့ဆိုတာတကုံစိတ်ကမ်းမြို့နယ်ကဆိုရစီမံကိန်းနယ်မြေဖြစ်ခံရတယ်တခါလိုင်တရာမြို့နယ်ရွှေလင်းပန်းစက်မှုဇုံဘေးဘောလုံးကွင်း area အဲ့ဒီနေရာကိုလည်းပဲဇွန်လ29 January လ29ရက်နေ့ပေါ့29ရက်ဆိုတော့တောက်ကြနေမနေ့ကနောက်ဆုံးထားပြီးတော့ရွှေပေးဖို့ဆိုပြီးတော့ဝင်းရသတိပေးစာထုတ်ထားတယ်လို့ကျွန်တော်တို့သိထားတယ်29ရက်နေ့နောက်ဆုံးထားရွှေပေးဖို့ဝင်းရသတိပေးစာထုတ်တဲ့နေ့က January လ28ရက်နေ့ဖြစ်တယ်ဆိုပြီးတော့အဲ့ဒီစာမူရင်းကိုလည်းပဲကျွန်တော်လက်ခံရထားပါတယ်ဒီကနေ့ညနေပိုင်းအဲ့ဒီကိုရောက်သွားတယ်ကျွန်တော်တို့ရဲ့ view သတင်းတော့ကလည်းပဲအဲ့ဒီကအခြေအနေကိုပြောတယ်လူတွေကတော့မရွှေသေးဘူးအဲ့ဒီမှာလည်းပဲလူဦးရေအိမ်တော်စု60လောက်ရှိတယ်အဲ့ဒီကလူအများစုပါလည်းပဲနာဂစ်မုန်တိုင်းတိုက်ခတ်ပြီးတဲ့နောက်ပိုင်းမှာ ERI တိုင်းဘက်ကနေရွှေ့လာတယ်လို့ပြောတယ်နောက်တခါမိသားစုတိုင်းအိမ်တိုင်းမှာလူလူကလေးတွေရှိတယ်ကြောင်းနေတဲ့ကလေးတွေရှိတယ်ကလေးကိုကပဲဟိုယာနဲ့ချီပြီးတော့ရှိတယ်ဆိုပြီးတော့ပြောတယ်အများစုကတော့လက်လုတ်လက်စားတွေပါလို့အဲ့ဒီကိုရောက်သွားတယ်ကျွန်တော်တို့ VOA တင်တော့ကပြောပါတယ်ဆိုတော့ကိုဇော်ရန်တို့အကူအညီပေးနေတဲ့အခါကျတော့ဒီကိစ္စကိုဇော်ရန်တို့ဘယ်လိုဆက်ပြီးအကူအညီပေးမလဲ
ကျွန်တော်တို့ဒီဥစ္စာကိုအကူအညီပေးဖို့ဆိုတာကတော့အဲကျွန်တော်တို့လောလောဆယ်ကျွန်တော်တို့ဒီဥစ္စာကိုစားရတော့ရေးနေသူတို့ရဲ့လူမှုဒုက္ခလေးတွေဖြစ်နေတာကိုအကူအညီပေးဖို့ရတယ်။ဒီရှိမှာတော့နိုင်ငံတော်ကနေပြီးတော့ဥပဒေကြီးရေးဆွဲရမယ်။နောက်တော့မြေယာဥပဒေတွေမြေလက်မြေလက်မြန်ဥပဒေတွေလူတွေအခြေခံဒေသိုင်းဝင်ဥပဒေဆိုတာပါဆက်ဆွဲရပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ဒီကြေညာကကျွန်တော်တို့က တနေရာကနေရှင်းထုတ်လိုက်ရင်တနေရာရောက်သွားမယ်နောက်တစ်ခါတနေရာနေရာထပ်ရှိသွားမှာပဲဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီဟာဒီအားလုံးကလေယာဉ်ကြီးတွေဥပဒေကြီးဒီဥပဒေကြီးမြေလမြေလမြေဥပဒေကြီးအခြေချနေခိုင်ခွင့်ဥပဒေကြီးတနည်းကြမရှိတာရယ်နောက်တစ်ခါဒီဥပဒေကြီးကိုကျွန်တော်တို့စီမံခန့်ခွဲတဲ့နေရာမှာပြည်သူလူထုနဲ့တကယ်ကိုကျွန်တော်တို့ဒုက္ခခံစားနေရတဲ့လူထုတွေရဲ့ပါဝင်တက်တဲ့မှုအားနည်းပြီးတော့ဒီဥပဒေကြီးရဲ့အားနည်းမှုတွေကိုကဒီရှင်းရှင်းနဲ့ကျွန်တော်အနာပိုင်းရဲ့အားနည်းချက်ဒီဒီအားနည်းချက်ဒီကြောင့်ကျွန်တော်တို့နယ်ဒီမှာလည်းပဲနေရာမီတွေအသိခံရတဲ့အဲလက်ကန်စားတော့လို့မရဘူးအဲ့ခါမှာရန်ကုန်မြို့ကိုစုပြုံတက်လာမယ်မန္တလေးမြို့ကိုစုပြုံတက်လာမယ်တက်လာပြီးတော့ဒီမှာလည်းကျွန်တော်တို့ကတကယ်ကိုဟလာဟိုသူတို့အတွက်ငွေကြီးရလည်းမလုံလောက်တဲ့အခါကျတော့အဖြစ်တလို့နေထိုင်ရင်နေထိုင်ရင်ဒီပြဿနာကြီးကဖောင်းသွားလာတာ
ဟုတ်ကဲ့
ကျွန်တော်တို့မြေယာဥပဒေကြီးပြန်စဉ်းစားရမယ်လူတွေအခြေချနေထိုင်မှုဥပဒေကြီးရေးဆွဲရမယ်ကျွန်တော်တို့နိုင်ငံဟာအဲ့ဒီအတိုင်းမှာမလူနေရတဲ့နေလားတကယ်လို့ဥပဒေကြီးကောင်းတယ်စီမံခန့်ခွဲမှုကြီးကောင်းတယ်အလူဒီလူလူပါဝင်တတ်တဲ့ခွင့်ဒီညမှာရနိုင်မယ်ဆိုရင်
တော့ပ
ြက်ကနာတွေရရှင်းလို့ရတယ
်ဟုတ်ကဲ့
ဆိုလို့ရှိရင်ကျွန်တော်တို့ကတကယ်ဟိုဒီဟိုအထက်မင်းအထက်မင်းအထက်မင်းနဲ့စီမံခန့်ခွဲလူကတကယ်စီမံခန့်ခွဲတဲ့လူကဘလူမှန်းအောင်မသိအောင်ဆိုနေတယ်အဲ့တော
့ဟုတ်ကဲ့ကိုစိုးရ
ကတော့နည်းနည်းပါပါအကူအညီပေးဝင်ရမယ်ရေးရှင်းမှာပြုလို့တော့တော်နဲ့တကယ်ကျွန်တော်တို့ဥပဒေကြီးပြန်ပြောင်းရေးဆွဲပြီးတော့တကယ်လက်တွေ့စကြဥပဒေကြီးလောက်မှရမယ်လို့ပဲကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ကိုစိုးရံဆိုတော့ကိုစိုးရံပြောထားတဲ့အထဲမှာကျွန်တော်အကြံပြန်ရလဲတော့ရေရူမှာဖြည့်ရှင်းရမယ့်နည်းလမ်းရှိတယ်။ရေရူရေရှည်လုတ်သွားမယ့်ဟာရှိတယ်။ဆိုတော့ကိုထွန်းမြောင်ကျွန်တော်ဒီကစဉ်းစားတာကဒီကိစ္စကလူတွေပါဝင်ပတ်သက်နေတဲ့ကိစ္စအရှိဘဲမှာကျွန်တော်ပြောထားတယ်ကလေးတငယ်တွေအများကြီးပါဝင်တဲ့ကိစ္စဆိုတော့ဒါကိုလူသားဆိုတဲ့အခြေခံရှုထောင့်ကနေမချင်းကပ်ဖဲနဲ့အခုအချိန်ကျတော့မှဒီလိုအတင်းရောအာရမရောဘာကြောင့်ချက်ချင်းလည်းငင်းအတင်းရှင်းတယ်လို့ကိုထွန်းမြောင်သုံးသပ်တယ်
ဒီကားတော့ဗျာပြဿနာတရားကိုဖြေရှင်းမယ်ဆိုလို့ရှိရင်အဲ့ဒီပြဿနာရဲ့ဇိမ့်ကိုကျွန်တော်တိတိကျကျမှတ်မှတ်ခင်ခင်ချုပ်မြင့်သုံးသပ်မယ်လို့ပါလိမ့်မယ်အဲ့တော့ကျူးကျော်ဆိုပြီးတော့ဆွဆွဲကြတယ်ပြောဆိုကြတယ်ခုနဒီသူကတာဝန်ရှိတဲ့သူကလည်းပြောသွားတယ်ဒါဥပဒေနဲ့မညီတဲ့အတွက်ကြောင့်မလို့ဒါတွေကိုဖယ်ရှားရမယ်လို့ပြောတယ်ဟုတ်ပြီဥပမာကျွန်တော်ပြောမယ်ဒီမင်္ဂလာလိုမှာဆိုလို့ရှိရင်ဖြစ်နေတဲ့ပြဿနာကဘာပြဿနာလဲဆိုတော့ဥပိုင်ကုမ္ပဏီကနေပြီးတော့လာသိမ့်နေတဲ့အဲ့တော့ကိုတိုင်းကြီးကိုနိုင်ငံကိုမြို့ကိုကြီးမှာနိုင်ငံသားတွေကနေစရာထိုင်ရမရှိအဲ့ဒါနာသိဒေယနေပြီးတော့ဒီလိုဖြေကျောင်းလာတဲ့အကြောင်းအမျိုးမျိုးပေါ့ဗျာဖြေကျောင်းလာတဲ့ကိစ္စတွေကတော့ရှိတယ်အဲ့တော့ဒီလိုနေစရာထိုင်စရာမရှိလို့ဟောဆင်းဆင်းရဲရဲနဲ့တဲခုထဲမှာဖြစ်တယ်လို့ညီနေရတဲ့လူတွေကိုကျူးကျော်လို့စွတ်စွဲတယ်ဆိုလို့ရှိရင်ကျွန်တော်တို့ကမေးဖို့တစ်ခုပြန်ထုတ်เสียရရှိတယ်ဒါဆိုဥပိုင်ကုမ္ပဏီကရောဘယ်ဥပဒေနဲ့ညီညီတွေကိုဘယ်တော့မှဘယ်ပုံသိမ့်လိုက်တာလဲဒါကတော့ဥပဒေနဲ့ညီလို့လားဆက်ကျွန်တော်တိတ်ပြီးတော့လေးဝန်းထုတ်ဆက်ရအများကြီးပဲအဲ့တော့တိတ်ပြီးမှဘာကြောင့်ဒီလိုပြဿနာဖြစ်တယ်အဲ့ဒါဟာညီမဲ့ရာမဲ့အိုးမဲ့အိမ်မဲ့ဖြစ်တာဟာညီရာသိရှိခံရတဲ့ပြဿနာရာလည်းတစ်ခုပါတယ်ဗျာ
ဟုတ်ကဲ့
ဟောဆိုညီရာကိုအခြားကြီးနဲ့အတုံးပြူလာပြီးညီရန်ပေါင်းဖို့ဖြစ်နေတယ်အဲ့ဒီအတွေ့ကျော်တို့လက်တလုံးဖြစ်ရှင်းဖို့ဟာကျွန်တော်တို့အစိုးရခေါင်းဆောင်တွေအနေနဲ့နိုင်ငံသူနိုင်ငံသားတွေအပေါ်မှာတာဝန်ယူရရှိဖို့လိုတယ်အဲ့လိုတာဝန်ယူတဲ့ဆံမှာလူသားချင်းစာသာစိတ်အထမအုံးထားပြဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ကိုတို့မြ
တ်ဆိုလို့ချင်းကြာအင်အားပေါင်းပြီးတော့ဖြစ်ရှင်းတယ်ဗျာဒါအမှန်တရားမဟုတ်ပြဿနာလည်းပြည်တယ်မှာမဟုတ်ဘူးဖြစ်နေတာကတော့ဟိုစောင်းသေးကြီးလည်းဖြစ်တယ်ကလေးတွေစာပွဲရလည်းကြီးနေပြီဗျာအဲ့တော့ယာယီစခန်းတွေထားပြီးတော့ကျွန်တော်တို့ဟိုရေးပြီးနီးပြီးဖြစ်တယ်လို့ပြောဗျာဒါကြီးတကယ်လို့မဖြစ်မနေရှိရမယ်ဆိုရင်တော့ယာယီစခန်းတွေရဲ့စက်တက်ရဲ့လူလူလူလူထားတယ်ပါပဲ
ဟုတ်ကဲ့
ဘုတ်ဖဲနဲ့ကျွဲရီမွားရီမောင်းလို့မောင်းထုတ်နေတာမျိုးကတော့ဒါဟာလူခွေချိုးပေါက်တာပဲလို့ကျွန်တော်တို့ပြောရမှာပါ
ဟုတ်ကဲ့ကိုကျော်ဆန်ဝင်းကိုကျော်ဆန်ဝင်းကျွန်တော်တို့ထပ်ပေးခြင်းတယ်ဒီနယ်လုံးဝင်ကြီးကနေပြီးတော့ဒီအခုဖျက်ခံရတဲ့လူတွေအတွက်လူတွေကိုနေရာချပေးဖို့မြေနေရာရှာနေတယ်ဆိုပြီးတော့ဒီနေ့မှပြောထားတာကျွန်တော်တွေ့တယ်ကိုကျော်ဆန်ဝင်းတို့ကိုမြေနေရာရှာပေးပြီးတော့အဲ့မြေနေရာမှာအငှားပေးမယ်အပိုင်တော့မဟုတ်ဘူးပေါ့အငှားပေးမယ်ဆိုတာမျိုးကိုကျော်ဆန်ဝင်းတို့ကိုပြောပြီလားကိုကျော်ဆန်ဝင်းတို့သိပြီလားအဲ့ဒါ
အဲ့ကျွန်တော်တို့ကတော့မသိသေးဘူးခင်ဗျာကျွန်တော်တို့အခုချိန်ကြီးကိုကျွန်တော်တို့ဘာမှကိုလာမပြောသေးဘူးခင်ဗျာ
ဟုတ်ကဲ့ကိုကျော်ဆောင်
ဘာတစ်ခုမှဘာတစ်ခုမှလာမပြောသေးဘူးကျွန်တော်လည်းဘာမှမသိရသေးဘူးခင်ဗျာအဲ့ဒီကြောင့်ဟုတ်က
ဲ့ကိုကျော်ဆောင်ကျေးဇူးတင်ပါတယ်ကျွန်တော်တို့တော်ရရှင်တူဖြစ်တဲ့ကိုထက်အောင်ကဝေါ်ရာပီပီဆူနေတော်တဲ့အထက်မှာကျူးကျော်တဲ့စောက်ပြီးနေတဲ့လူတွေကမြန်မာနိုင်ငံသားလူသားတွေပါတဲ့တကယ်လို့ဒုက္ခရောက်လို့နေစရာမြေမရှိလို့ဒီလိုစောက်ပြီးတော့နေထိုင်လူကန်ဆက်တော့တာပါတဲ့ဒါကိုလက်ခံထားတာလေဒေသဆိုင်ရာအာဏာပိုင်စုသူတွေပါပဲတဲ့သူတို့လက်ခံလို့သာနှစ်ပေါင်းများစွာနေလာခဲ့ကြတာပါတဲ့လက်မခံရင်စပြီးစောက်ကလေးကတားလို့ရပါတယ်တဲ့အခိုင်အမာစောက်ပြီးနေလာတာကြတော့မှကျူးကျော်ဆိုပြီးအတင်းဖြစ်စီတာတရားလက်လို့နိုင်ပါတယ်တဲ့ဘာသာရေးကြလဲသူများအတိုက်မျိုးဖြစ်စီတာမကောင်းပါဘူးတဲ့တကယ်ဖြစ်မယ်ဆိုလဲကြိုတင်ပြောရပါမယ်အချိန်ယူရပါမယ်ရာသီဥတုအချိန်ခါကြည့်တင်ပါတယ်နေရာအစားထိုးပြင်ဆင်ပြီး မှပေးတင်ပါတယ်စသည်အပြင်ကိုထဲအောင်ကဆွေးနွေးထားပါတယ်ဒါရဲဆွေးနွေးမဲ့သောရရှင်သူကိုပြစ်ခေါ်ရအောင်မှာထိုင်းမြန်မာနေဆက်ကကိုတီဟကိုတီဟဘလူဖြည့်ရှင်းတာကအကောင်းဆုံးဖြစ်မယ်လို့ကိုတီဟယူဆလဲကိုတီဟကြားပါလားโอเคကိုတီဟကိုပြန်ခေါ်ပါမယ်ကျွန်တော်နောက်တစ်ယောက်ဆက်ခေါ်ပါမယ်စကိုင်းကကိုကောင်းခန့်လင်းကိုကောင်းခန့်လင်းဘလူဖြည့်ရှင်းတာအကောင်းဆုံးဖြစ်မယ်လို့ယူဆပါလဲခင်ဗျ
ဟုတ်ကဲ့ဗျာကြားလားမလို့ဗျာ
ကြားပါတယ်ပြောပါကိုကောင်းခန့်လင်
းဟုတ်ကဲ့ကျွန်တော်အဲ့နေရာဦးပေါ့နော်ဒီရှင်းလင်းနဲ့ဆက်ပြီးကုန်စပြီးတော့ဖြစ်တဲ့ချိန်ပေါ့နော်ဖြစ်တဲ့ချိန်မှာကျွန်တော်တို့မျက်နှာမှာသတင်းသွားယူကျွန်တော်ရောက်ခဲ့တယ
်ရောက်
ခဲ့တဲ့အခါကျတော့ဒီကျွန်တော်တို့ဒီဘရိုဟိုဒီကခံနေရပြောတာပေါ့ဖြစ်တဲ့လူကြီးကကျွန်တော်ကိုပြောတယ်ပြောတဲ့အခါကျတော့ဒီလိုမျိုးပေါ့နော်အမှန်တန်ဒီလိုမျိုးဝင်ရောက်ပြီးတော့အင်အားလုံးကြီးဖြစ်စီတာဟာဒါလုံးဝဒါအနိုင်ကျင့်တဲ့အကျင့်တစ်ခုဖြစ်ပဲနောက်ပြီးတော့အကြေးကြီးပေါ့နော်တို့နေတဲ့နေရာကြီးကိုဖြတ်မယ်ဆိုလို့ရှိရင်အစီအစဉ်ရှိတယ်ဆိုလို့ရှိရင်ပေါ့နော်ပြင်းပြင်းပြီးတော့ဟိုမိတ်ထုတ်ထားတယ်နဲ့အမေပြောတယ်နဲ့ပေါ့နော်အဲ့လိုမျိုးကြီးပြောရဲကုလိုတော့ဆယ်ကမှဘာမှမပြောဘဲနဲ့ဒီတိုင်းကြီးအမနာကြီးပေါ့နော်ဒီအနာပိုင်းနေဘက်ကနေဝင်ရောက်ဖြစ်ပြီးတာဟာဒါလုံးဝ
ဟုတ်ကဲ့
မလုပ်တဲ့နဲ့ကိစ္စတစ်ခုဖြစ်တယ်ပေါ့နော်အခုလက်ရှိသူတို့မှလည်းနေရမရှိစားရမရှိကျောင်းသားတွေလည်းရှိတယ်ကလေးငယ်ကလေးငယ်တွေလည်းရှိတယ်အဲ့တော့သူတို့မျိုးတွေသူတို့အတွက်ပေါ့နော်လက်ရှိအစိုးရကဘာလုပ်ပေးနိုင်မလဲနောင်လာမဲ့တဲ့မဲ့အစိုးရကလည်းဘာလုပ်ပေးနိုင်မလဲဆိုတဲ့ဒီလူတွေရဲ့အတန်ကိုကျွန်တော်ကြားခဲ့ရတယ်ဗျ
ဟုတ်ကဲ့ကိုကောင်းခန့်လင်းကိုယ်တိုင်ကတရင်နောက်တူဖြစ်တဲ့အတွက်တွေ့ကြုံမျှဝေပြီးတာကျေးဇူးတင်ပါတယ်တော်ရရှင်ဦးစိန်မောင်ဆွေးနွေးထားတဲ့အထဲမှာလည်းပဲအရင်ဆိုရလက်ထက်မှာလည်းကျူးကျော်တဲ့အင်အားတွေဆိုတာရှိပါတယ်တဲ့အဲ့ဒီကျူးကျော်တဲ့အင်အားတွေကိုဖယ်ရှားရှင်းလင်းတာမှာမျိုးသစ်တွေစောက်အဲ့ဒီမျိုးသစ်တွေနေရာသစ်တွေကိုကျူးကျော်သစ်တွေကိုကျူးကျော်တဲ့လူတွေကိုစနစ်တကျပြောင်းရွှေ့နေရာချထားပြီးတယ်အစိုးရဘက်မိရတွေပေါ်ကျူးကျော်နေခဲ့ကြတဲ့မိမဲ့ကြမဲ့အိမ်မဲ့တွေကမိမဲ့တွေကိုအစိုးရကစီမံကိန်းတွေစီမံချက်တွေချပြီးတော့တတ်တာနှောက်ထားထောက်ထားပြီးတော့စီစဉ်နေရာချထားပြီးခဲ့တယ်တဲ့အဲ့ဒီအတွေ့ကာလာကြတဲ့အခါမှာဂိုင်ကန်ရှင်ကိုယ်တိုင်ကကျေးဇူးတင်ခဲ့ကြတယ်ဆိုပြီးတော့သူကအရင်ဆိုးရလက်ထက်လုပ်တဲ့ပုံစံနဲ့နိုင်ရှင်ပြီးတော့ပြောထားပါတယ်ဆိုတော့ကိုဇော်ရန်အခုဒီဖျက်မဲ့လူတွေကိုသူတို့ကယာယီနေရာပေးတယ်ဆိုပြီးတော့ကျွန်တော်သတင်းတွေမှာတွေ့တယ်အဲ့ဒီယာယီနေရာတွေကဘာလို့လူတွေကမသွားတာလဲအဆင်မပြေဘူးလား
ဒီလိုပါကျွန်တော်တို့အရင်တော့လည်းအဲ့လိုကိစ္စတွေရှိဘူးလေယာယီနေရာပေးမယ်ဆိုပြီးတော့တကယ်တမ်းယာယီနေရာလို့ရောက်တဲ့အခါကျတော့ဘလူးမလည်းအရေးကြီးလို့မဆောင်ရက်ဆိုင်တော်ကြီးလည်းအဲမရေမရာဖြစ်ရေမရာဖြစ်တဲ့နောက်ဆုံးကျတော့ဒီတော့ပြစ်ခါလို့ဖြစ်ပြီးတော့လူတွေကကိုယ့်ဘကိုယ်ပဲအဲ့ရနေပြီးတော့ပျောက်သွားပြီးတော့တခြားတဲ့နေရာသွားစီပြီးတော့နောက်တနေရာကသာထပ်ပြီးတော့ကျူးတယ်လို့ဖြစ်ပြန်အောင်အဲ့တော့အဲ့လိုဖြစ်တာတွေကိုလူတို့ကသိလာတယ်ဒီဒုက္ခတွေလည်းသိလာတယ်သူတို့လည်းအဲ့လိုတခြားနေရာတွေကနေရှေ့ကြောင်းကူးတဲ့လူတွေဒီထဲမှာပါလာတဲ့အခါကျတော့အထူးအပေါ်အုံကြုံကြည့်ရှိရအောင
်ဟုတ်ကဲ့ကိုစေ
သူတို့ကသွားကြရအောင်မရှိတော့ဘူ
းဟုတ်ကဲ့
ဘာမှသူတို့ခံရလို့မရှိဘူးမနေ့ကအဲ့နေရာကျွန်တော်တို့သွားတဲ့အခါကျတော့လည်းဘာမှဘလူးမှမမသိတော့ဘူးတနေ့ကအဲ့ကျတဲ့ဟိုတော်များများအုံခင်လို့အပါဝင်ပေါ့တောင်ရှိသူတွေလာတယ်လူကဝိုင်းပြီးတော့နေတဲ့အခါကျတော့လူလူနဲ့လည်းသူတို့စကားမပြောဘူးဘလူကမှကျွန်တော်တို့ကဘယ်ဌာနကလာတယ်ဘာလို့လုပ်ပြီးမှလည်းမပြောဘူးကျွန်တော်ရှိတယ်သူတို
့ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒီမှာဝင်ကြည့်ပြီးတော့စကင်းပြန်သွားကြတဲ့အခါကျတော့ဘလူမှယုံကြည်မှုမရှိတဲ့အခါကျတော့အဲ့ဒီမသွားကြတာပါ
ဟုတ်ကဲ့ခုနကတော့ကိုတီဟာဘလူသဘောရတယ်လေဘလူဖြစ်ရှင်းတာကအကောင်းဆုံးဖြစ်မလဲ
အဲကျွန်တော်ဖယ်ရသူမပြောချင်ဘူးဗျသူတို့ကျန်ဖတ်ပြောခွင့်လာတော့မကောက်ပါဘူးဒီလောက်နေပြီးတော့
ဟုတ်ကဲ့
ဘယ်ဖြစ်နေတော့အေးကလည်းအေးမိုးကလည်းအရန်ကြော်တယ်အဲ့ဒီနေ့မှနေပြီးတော့လာပြီးတော့ဘော်ဒီဇာကြီးနဲ့ဖြိုချတယ
်ဟုတ်ကဲ
့အဲ့ဒါလေးကြားတော့ဟိုမှာကြောက်သားတွေနေပြီးတော့အဖိုးကြီးအဖွားကြီးတွေလည်းအားဒုက္ခရောက်ကြတယ်ဗျာကျွန်တော်တဲင်းမှာကြည့်ရဲမှာ
ဟုတ်ကဲ့ကိုတီဟာ
ကျွန်တော်ဒါကနာမင်းနဲ့
ဟုတ်ကဲ့ဗျာကိုတီဟာတိုင်ကန်ရှင်ညားမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ရံမြဲကကုစောလွင်ကရောဘယ်လိုသဘောရလဲ
။ဟုတ်ပြီလား။ဒီဥပိုင်းကုမ္ပဏီဆိုတာကကျွန်တော်တို့အများပိုင်းကုမ္ပဏီဖြစ်တယ်လေ။နိုင်ငံတော်ပိုင်းဆိုအများပိုင်းတော့ကိုယ်ရဲ့တမက်ရမှာလေ။ဒါတော့ကျွန်တော်အနေနဲ့ပြောချင်တာကဒီဥပိုင်းကုမ္ပဏီကိုဒီလိုတူတူများများကချစ်ခင်ရေးစားမှုရလာအောင်ဒီ2016အစိုးရပြတ်တမ်းအောက်တော့ဒီလူတွေကိုရှေ့ဆိုင်ပေးတာကိုသနာခံလိုပါတယ်။ပေါ်တတ်ရှင်တရားအနေနဲ့ပြောနေတာကဒီကိုလူတွေမှာအကြောင်းသူကြောင်းသားလေးတွေပြည်ယူလို့ပဲပါကြပါလေ။ဒီလူတွေကကျမ်းမာရေးပညာရေးလူမှုရေးအစကရာရာထိရရင်ပါလေ
။ဟုတ်ကဲ့။
ဒါကြောင့်အစိုးရရဲ့အများပိုင်းကိုမြင်ရတဲ့ဥပဒေကိုမြင်ရတယ်။သူတို့ရဲ့ညာတော့အခုဒီဝင်းမြောင်းရှင်ရှားပါ
ဟုတ်ကဲ့
ဒီနေရာကိုရှားပြီးမှဒီကိုနေပြီးတော့တင်းတော်တဲ့နေရာလိုဒီကိုပြောင်းချွတ်ပြီးတော့တင်းတော်တဲ့နေရာကိုပြောင်းချွတ်ပြီးတော့တင်းတော်တဲ့အင်းများဆက်လုပ်ပြီးတော့
โอเคกูสอเลยโอเคกูสอเลยตัวเราเชื่อมาบีโอเคกูสอเลยกูสอเลยตัวเราเชื่อมาบีโอเคกูสอเลยตัวเราเชื่อมาบีกูสอเลยตัวเราเชื่อมาบีโอเคกูสอเลยกูสอเลยตัวเราเชื่อมาบีโอเคกูสอเลยกูสอเลยตัวเราเชื่อมาบีโอเคกูสอเลยกูสอเลยตัวเราเชื่อมาบีโอเคกูสอเลยกูสอเลยตัวเราเชื่อมาบีโอเคกูสอเลยกูสอเลยตัวเราเชื่อมาบีโอเคกูสอเลยกูสอเลยตัวเราเชื่อมาบีโอเคกูสอเลยกูสอเลยตัวเราเชื่อมาบีโอเคกูสอเลยกูสอเลยตัวเราเชื่อมาบีโอเคกูสอ
ကျွန်တော်မျှော်လင့်ပါတယ်ကြားပါစီလို့လည်းကျွန်တော်ကိုယ်တိုင်လည်းဆုတောင်းပါတယ်ကိုယ်တိုင်လင်းဆိုတဲ့နိုင်လင်းဆိုတဲ့နာမည်နဲ့တော်ရရှင်ကကျွန်တော်တို့ Facebook Fan Page ကနေဆွေးနွေးထားပါတယ်ဆောင်းရာသီမှာအစိုးရကပြည်သူကိုဖယ်ရှားတာမမှန်ပါလက်ရှိအစိုးရမှာမြေယာပေါ်ပါတယ်ဒါကြောင့်အနာဂတ်မျိုးဆက်မိသားစုတွေအတွက်တင့်တော်တဲ့အင်ချမ်းမြေလူကျုံအောင်ချက်ချင်းဆောင်ရွက်ပေးပါတယ်ကိုယ်တို့မြင်အောင်လက်ရှိဒီရေတူပေါ့ရေတူမှာချက်ချင်းဘာလုတ်ပေးနိုင်မယ်လို့ဘာလုတ်ပေးသင့်တယ်လို့ကိုတို့မြင်အောင်ယူဆလဲ
လက်ရှိအချိန်မှာတော့ဥပဒေနဲ့မညီဘူးကျူးကျော်တယ်လို့ယူဆတယ်ဆိုရင်ဒီယူဆတဲ့အနေအထားတွေရောကျွန်တော်တို့စီးရင်းစရာတွေကိုအမှန်တကယ်ကျွန်တော်တို့ပြုစုနိုင်ဖို့လိုပါလိမ့်မယ်အဲ့တော့ပြုစုပြီးတဲ့အခါမှာဒါဒီကိုလိုအပ်ချက်ရရွှေ့ပြောင်းမယ်ဆိုလို့ရှိရင်ဒါယာယီစခန်းတွေဖွင့်ပြီးတော့အဲ့ဒါကလေးတွေရဲ့ပညာရေးတက္ကသိုလ်ရဲ့ကျန်းမာရေးအားလုံးရဲ့စာဝတ်နေတွေဟိုမပြုတ်ပြတ်သွားအောင်ဒါယာယီထိန်းထားဖို့လိုပါလိမ့်မယ်အဲ့လိုမဟုတ်ဘဲနဲ့ဒီနေရာလေးမောင်းထုတ်လို့ဖြည့်ရှင်းတာဟာဒါဖြည့်ရှင်းပြီးဖြည့်ရှင်းမှာမဟုတ်ပါဘူးပြတ်သွားလဲပြေလဲသွားမှာမဟုတ်ပါဘူ
း
နောက်ချက်ကကျွန်တော်တို့တတိထားမှာကဒီနေရာအထောက်ဖို့ပြေးလိုက်တာနဲ့အခုဆိုရှင်အဲ့ဒါ၃000နဲ့ဒီမရှိတဲ့လူတွေကိုပေးမယ်လို့ပြောတယ်အဲ့လိုလည်းမရဘူးဗျဟိုမြင်းကဟိုအခန်းကားကဟို၃000နဲ့တလား၃000နဲ့ငါပေးမယ်ဆိုတော့လဲဒါလည်းဖြည့်ရှင်းပြီးမဟုတ်သေးဘူးလို့ကျွန်တော်တို့ဟိုပြောချင်ပါလဲဘာကြောင့်လဲဆိုတော့ဒီကြီးပေါ်မှာဝတ်ထုတ်ထိုင်ပြီးတော့လေဟိုဘဝပြီးသွားတာမဟုတ်ဘူးဒီစင်စားဝင်းကြီးကိစ္စရှိသေးတယ်အဲစားရေးတော်ကြီးအတွက်ကအလုံးကန်နဲ့ဟိုအချင်းပြေတဲ့နေရာဒီမှာဘလို့ဖန်ပြီးပြင်းနေဆိုတာကြီးလိုအပ်တယ
်ဒါ
ကြောင့်ဒါဟာလက်တော်လူသားဆက်ဆက်ဖြစ်ရှင်းဖို့လိုလိုဒီရှင်မှာလေဒီဟာမူဝါဒတွေနောက်ပြီးတော့ဒီလက်ပေးလက်ညီတိုက်ခိုက်ရေးကိစ္စတွေကအဆပေါ်ဗျာဒါကျွန်တော်တို့အဖြစ်အပျက်ကြတယ်စီမံ
ခန့်မ
ှုကောင်းကောင်းလုပ်ဖို့လိုတယ်အဲတော့စီးရဲလွမ်းပါမှုတိုက်ခိုက်ရေးကိုလုပ်တဲ့နေရာမှာစီးရဲလွမ်းပါမှုကိုမတိုက်ဖြတ်ပြီးဘူးကတော့ဒါကျွန်တော်တို့
အထူး
သတိထားပြီးဆောင်ရွက်ရမယ့်ကိစ္စလို့ပြောချင်ပါတယ
်ဟုတ်ကဲ့မလေးရှားနိုင်ငံကကိုတင်ရွှေကိုတင်ရွှေဘယ်လိုသဘောရတယ်လဲဘယ်လိုဖြစ်ရှင်းဖို့အကောင်းဆုံးဖြစ်နိုင်တယ်လဲ
ဟုတ်ကဲ့ပါခင်ဗျအခုနာပြောရလူတွေတော်တော်များများပြောရတဲ့မှာလည်းပါပြီးပါပြီဟိုအစိုးရကဒါစီမံတိုင်းနေရှာပြီးတော့ဒီလူတွေကိုလူသားဆိုတဲ့အတွေ့အမြင်နဲ့ဒီလူသားတွေရဲ့ဘဝဖွံ့ဖြိုးဖို့အတွက်ကိုစီမံကိန်းကြီးတွေချပြီးတော့ရန်ကုန်မြို့တည်စီမံကိန်းကြီးအများဆုံးအကောင့်တွေပေါ်လဲနေဆိုရင်တော့ဒီကျူးကျော်နေတဲ့လေဆိုတဲ့ပြဿနာကအေးသွားမယ်လို့ကျွန်တော်ယူဆပါတယ်ပြီးတော့ဒီလူတွေကလည်းနိုင်ငံသားတွေဖြစ်တဲ့အကြောင်းဒီလိုချင်းချင်းတန်းတန်းကြီးကိုင်းတွေ့တာကတော့အဲ့မသိတော့ဘူးလို့တော့ထင်ပါရဲ့ခင်ဗျာ
ဟုတ်ကဲ့ပါကိုတင်ရွှေကိုတင်ရွှေရဲ့ဆွေးနွေးချက်ကိုလည်းပဲသက်ဆိုင်ရာကာယကံရှင်တွေတာဝန်ရှိတဲ့လူတွေကြားပါစေလို့ကျွန်တော်ညွှန်လင့်ပါတယ်ခင်ဗျာနောက်တစ်ခါ Facebook Fan Page ကနေဆွေးနွေးထားတဲ့သောတာရှင်တယောက်ကကျူးဆိုတာမြန်မာတွေလို့ပြောတယ်တဲ့တကယ်တမ်းပြောရင်မြန်မာနိုင်ငံသားတယောက်ဖြစ်ရတဲ့ကျူးလို့ဘာကြောင့်သတ်မှတ်ခံရလဲဆိုတော့အဓိကပြဿနာကအလုတ်ကန်ရှားပါတာနဲ့ကုန်စည်လုံးကျစေရဲ့အဓိကကြားလို့ထင်ပါတယ်တဲ့နောက်တစ်ယောက်ကတော့နေမှာစီပွားရေးမကောင်းလို့မြို့တက်အလုတ်လာလုတ်တဲ့လူတွေရဲ့အိမ်တွေများပါတယ်မြို့မှာအိမ်ငါးစီးကြီးလို့မြေခွက်လွတ်တွေမှာတဲထုနေရင်လည်းကျူးရောက်ွက်တွေဖြစ်လာတာပါတဲ့နောက်တစ်ယောက်ကလည်းပဲနေစရာမရှိရင်အစိုးရကနေစရာပေးပြီးမှဖယ်ရှားတင်ပါတယ်တဲ့ကိုကျင်းစာတရားထားရပါမယ်တဲ့အဲ့လိုဆွေးနွေးထားတာအတိအကျရှိပါတယ်ဆိုတော့ကိုဇော်ရန်ကိုတို့မြောင်ကိုလည်းပဲမေးပါမယ်ကိုဇော်ရန်အရင်ပြောပါအခုဆိုရင်တိတ်မကြခင်ပါပဲဒါကအုပ်ချုပ်ရေးအဖွဲ့တွေအပြောင်းအလဲဖြစ်တော့မှာဘဟုမာရောတိုင်းမာရောစသည်အဖြစ်ရန်ကုန်တိုင်းမှာလည်းပဲအုပ်ချုပ်ရေးအဖွဲ့အပြောင်းအလဲဖြစ်တော့မှာတိဒီရပိုင်းလေးပဲရှိတော့တဲ့အချိန်အတွင်းမှာဆိုကြပါစို့ဗျာအခုရန်ကုန်တိုင်းမှာဖြစ်ဖြစ်ရန်ကုန်တိုင်းအစိုးရမှာအစိုးရအဖွဲ့အစ်တက်လာရင်ကောဒီအချိန်တွေကပို့ပြီးတော့ကောင်းကောင်းဖြစ်ရှင်းနိုင်မယ်လို့ကိုယ်စုံကမျှော်လင့်လား
အဲမျှော်လင့်ပါတယ်ခင်ဗျာမျှော်လင့်ပါတယ်ဘာဖြစ်လို့လဲဆိုတော့အစိုးရအဖြစ်ဟိုပြောင်းဆိုတာနဲ့ကျွန်တော်တို့ကနာမူဝါဒတွေပြောင်းလာမယ်ဥပဒေတွေပြန်ပြီးတော့အားနည်းတာတွေပြင်လာမယ်နောက်တော့ခြားစားလက်ဆမ်းမှုတွေနေပါလာမယ်ဒါကျွန်တော်တို့မျှော်လင့်ပါတယ်ဒီတိုင်းပဲဆက်တော့မှာဖြစ်ပါတယ်အဓိကတော့ဘွာရဘောလည်းဒီကျွန်တော်နိုင်ငံမှာမြန်မာဘွာရမှာဆိုလို့ရှိရင်ကျွန်တော်စီးပွားရေးလုပ်တဲ့လူတွေကအေကဘာကြာနေအားတော်ရှိလုပ်ပြီးတော့နိုင်ငံသားဆိုရင်9000အထိလုပ်ဆောင်လို့ရှိတယ်မြန်မာလူမျိုးတွေကြတော့ကျွန်တော်တို့ကအတူတူတင်စားဘွာထူဆောင်ဖို့ပြင်နေတဲ့20အတွက်တောင်မှချပြီးတဲ့တကယ်နိုင်ငံတော်မြန်မာဘွာရမျိုးမရှိသေးဘူးဒါတွေလည်းဆွဲနေတယ်လို့ထင်တယ
်ဟုတ်ကဲ့
ဘွာလက်ရောက်ဘောနောက်ဆုံးအတက်ခံပြီးလက်ရောက်လို့ကျွန်တော်နောက်ဆုံးလက်ထက်ကြံတရားဝင်ဖြစ်အောင်လို့ဝင်လူနေတဲ့သဘောတက်တက်ဖြစ်တဲ့ဒါတွေကိုလည်းနောက်တက်မယ်ဆိုတာသူပြီးသားဖြစ်တဲ့အားလုံးကပေါ့နော်ကျွန်တော်တို့ one team လုပ်လို့ရှိရင်တော့ဆံမှန်ဆံမှန်လုပ်လို့ရှိရင်တော့ဒီကြက်တာတွေကမဖြစ်သင့်ကြအကြောင်းမရှိပါဘူးကျွန်တော်နိုင်ငံ
ဟုတ်ကဲ့ကိုစိုးရန်ကျွန်တော်ခတ်တူတူလေးမေးပြန်ကိုစိုးရန်ခတ်တူတူဖြည့်ပေးပါအခုဒီလိုဖြတ်ခံရတဲ့လူတွေထဲမှာဆိုကြပါစို့ဟာလာကျူးကျော်နေရင်ဖြတ်ခံရမယ်ဆိုတာသိတယ်ငါတို့ဖြတ်ရင်ငါတို့မြေနေရာရမယ်နေစရာပြန်ရမှာပဲအစိုးရကငါတို့ ဟိုမတရားတော့လုံးမှာမဟုတ်ပါဘူးစတဲ့အဲ့လိုမျောလင်းချက်နဲ့နေတဲ့လုပ်တဲ့လူတွေရောရှိတယ်လို့ကိုဆိုရန်ထင်လား
ကျွန်တော်တွေ့ဘူးတလားဆိုအဲ့လိုလူမျိုးကျွန်တော်အခု live လုပ်တဲ့ခေတ်မှာတယောက်မှမတွေ့ဘူးရှင်မ
ဟုတ်ကဲ့
တကယ်မရှိလို့နေတဲ့လူပဲအဲတော်တော်များများတွေ့ရပါတယ
်ဟုတ်ကဲ့ကိုဆိုရင
်ကျွန်တော်ဘာပြောတဲ့လူမျိုးတော့ကျွန်တော်တော့မတွေ့ဘူ
းဟုတ်ကဲ့ကိုထွန်းမြောင်ကခုနကြောက်သွားလို့ပါ10မိနစ်လောက်ချိန်ရပါမယ်ကိုထွန်းမြောင်အခုအစိုးရဖွဲ့ပြောင်းလို့ဖြစ်တယ်ပဲဘ ഹു မာလည်းဖြစ်မယ်တိုင်းနယ်ပြည်နယ်ဒေသအသီးသီးမာလည်းဖြစ်မယ်အဲ့လိုအပြောင်းလဲဖြစ်သွားရင်ကောဒီအခြေအနေတွေဟာပိုပြီးတော့အေးဆေးတည်ငြိမ်စွာနဲ့အဆင်ပြေပြေဖြေရှင်းနိုင်မယ်လို့ကိုထွန်းမြောင်မျှော်လင့်လား
ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့အခုအစိုးရအနေနဲ့လက်ရှိအစိုးရအနေနဲ့ဒီပြဿနာတွေကိုစေတနာပို့ပြီးတော့ကြီးကျော်တွေကိုနောက်ဆုံးအောင်ဆိုရှင်းပြနေဆိုတာမလုပ်ပါနဲ့တော့ပြန်မှန်းပါတယ်။နောက်အစိုးရကလူထုကရွေးချယ်တင်ရောက်ထားတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်မလို့လူထုပေါ်ကိုပြုစီလူထုတွေးစီဝါကလုံပင်းဆိုင်နေမယ်ဆိုကျွန်တော်ဒီလိုပဲမျှော်လင့်ထားပါတယ
်။ဟုတ်ကဲ့ကိုတင်ထေးဝင်းတော်ရရှင်တယောက်ကြံနေတယ်ပြောပါရယ်။ကိုတင်ထေးဝင်းကျွန်တော်တို့မိနစ်ဝက်လောက်အချိန်ရပါမယ်။ကိုတင်ထေးဝင်းသဘောထားပြောပါအချုပ
်။ဟုတ်ကဲ့ကျွန်တော်ပြီးခဲ့တဲ့ဘာပြန်လို့ပါပဲခင်ဗျာ။ဘာပြန်လို့ဒုဒုလိုပဲအစိုးရလက်ပြောင်းကာလမှာပထမပြဿနာကိုဒုတိယပြဿနာအပြင်နဲ့ဖွားလိုက်တဲ့သဘောလည်းရှိတယ်။နမိရာသိန်းရာလိုက်တာကိုသူတို့ဒုံးလုံးယူလာတယ်ပါတယ်ပေါ့ဗျာ။ကျွန်တော်အဲ့လိုပဲမြင်တယ်လေ။ဘာကန့်ဒုံးတုသူတို့ပဲသူတို့လုံးလိုက်ကြပ
ါ။ဟုတ်ကဲ့ကိုတင်ထေးဝင်းအချိန်မီလေးပဲပြောသွားတာကျေးဇူးတင်ပါတယ်။ကိုဇော်ရန်နဲ့ကိုထွန်းမြင့်အောင်ကျွန်တော်တို့အချိန်နောက်ထပ်10မိနစ်လောက်ရပါမယ်။ကိုဇော်ရန်တို့ဒီဟာကိုဘယ်လိုဆက်လုပ်မယ်လို့စဉ်းစားထားတာရှိလဲ။မိနစ်ဝက်လောက်ပြောပါ။
ကျွန်တော်တို့ဒီဥစ္စာကိုလောလောဆယ်တော့လူလူလူတွေအခုလောလောဆယ်ခံစားနေတဲ့လူတွေကိုကျွန်တော်တို့ကြီးမွေးအပိုင်းကြီးမွေးပိုင်းနေကျွန်တော်တို့တောင်းချောက်မယ်နောက်တစ်ခုကဒီဥစ္စာဒီလိုဖြစ်နေတယ်ဆိုတာကိုဒီနောက်ဆက်မဲ့ဆက်တော်ပုဂ္ဂိုလ်တွေအားလုံးဒီကိုကျွန်တော်တို့ဒီအချက်လက်တွေနဲ့အပြည့်စုံနဲ့ကျွန်တော်တို့စဉ်းစားနာရီနဲ့စာရမ်းနေကြတာဖြစ်ပ
ါဟုတ်ကဲ့ကိုထွန်းမြောင်ကရောဘယ်လိုစီစဉ်ထားလဲဘာစဉ်းစားထားလဲ
ဆိုတော့ဟိုလက်ရှိဖြည့်ရှင်းမှုဖြည့်ရှင်းနေတဲ့ပတ်သက်ပြီးတော့ဟိုပါရွေးနေတဲ့ဆိုရင်အကြောင်းရယ်ဟိုမှန်မှန်ကန်ကန်ဒီကြေးဆန္ဒရဲ့အနေနဲ့ဘယ်လိုပုံစံနဲ့ဖြည့်ရှင်းတင်တယ်ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့ကပုံစံအမျိုးမျိုးနဲ့ကျွန်တော်တို့ပြောဆိုသွားမှာပါ။ဒါ့အပြင်နောက်အစိုးရလက်ထက်မှာဒီပြဿနာတွေနဲ့ပတ်သက်ပြီးတော့ဒီလိုဒီပုံကိုင်းကျဲဖြည့်ရှင်းတင်တယ်ဒါတွေကဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့အသေးစိတ်လေ့လာပြီးတော့ကျွန်တော်တို့ဝိုင်းဝန်းကူညီပြီးတော့ဒီအရေးကိုလက်တွဲဖြည့်ရှင်းသွားမှာပါ
။ဟုတ်ကဲ့ကိုထွန်းမြောင်ကိုကျော်ဆောင်ဝင်းနောက်ဆုံးတစ်ခုပါကိုကျော်ဆောင်ဝင်းတို့ရှေ့ကိုမနေ့ပြန်အောင်အဲ့ဒီမှာပဲဆက်ရှိနေကြအောင်မှာလားထွက်သွားကြတော့မှာလား။
ကျွန်တော်တို့ရတော့သက်ရှိနေဦးမှာခင်ဗျာကျွန်တော်တို့ထွက်တော့ပြလဲမယ်နေရမှာမရှိဘူးခင်ဗျာကျွန်တော်တို့ဒါတကယ်ဒုက္ခရောက်လို့ကျွန်တော်တို့မှာနေရတာပါခင်ဗျာဘယ်ဦးမှာသွားပြလဲမရှိဘူးကျွန်တော်တို့ကတခြားမှာအိမ်သားလို့ပြောလဲကျွန်တော်တို့မှာလုံးဝမဖြစ်နိုင်ဘူ
းဟုတ်ကဲ့ကိုကျော်ဆောင်ဝင်းပြန်ဆွေးနွေးပေးတဲ့လူတွေ
ပါပြီသူကကျူးကျော်တတ်မှတ်ထားတဲ့အတွက်ကျွန်တော်တို့မှာကျူးကျော်မဟုတ်ဘူးကျွန်တော်တို့ဟုတ်ကဲ့ကိုကျော်ဆောင်ဆက်လက်တွေကျွန်တော်တို့ကအများကြီးရှိတယ
်ဟုတ်ကဲ့ဒီကိစ္စအမြန်ဆုံးပြည်လဲစေဖို့ကျွန်တော်ဆန္ဒပြုပါရစေကျွန်တော်တို့ပြည်နိုင်ဆွေးနွေးပေးသူပါဝင်ဆွေးနွေးပေးသူကျွန်တော်တို့နားဆင်သူပရိသတ်အားလုံးကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ
ကြကြသိအစီအစဉ်ပြီးတော့ထုတ်လုပ်သူကိုရရန်နိုင်တဲ့အတူတင်ဆက်ထားတဲ့စနေညချမ်းတရက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲပြောပြပေးပါအောင်ရှင
်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပနေတဲ့ Australian Open Tennis အမျိုးသမီးတဦးချင်းပြိုင်ပွဲမှာဂျာမနီကအန်ဂျလီကာဘာကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။လက်ရှိချန်ပီယံအမေရိကန်ကကမ္ဘာအဆင့်၁ဆရီနာဝီလျံနဲ့ဂျာမနီကကမ္ဘာအဆင့်ခွန်ကာဘာတို့ရော့ဒ်လာဘာကွင်းကြီးမှာဒီကနေ့စနေနေ့မှာအကြိတ်နဲ့ကစားခဲ့ကြပြီးတော့နောက်ဆုံးမှာကာဘာကဆရီနာကို6-4 3-6 6-4နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ကာဘာအတွက်တော့ဒါဟာပထမဆုံးအကြိမ် Grand Slam ဖလားကိုရတာဖြစ်ပါတယ်။ကာဘာကတော့ခုလို Australia Open ကိုအနိုင်ရလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီပွဲမှာရှုံးနိမ့်သွားတဲ့ Serena Williams ကတော့ကာဘာဟာဒီပွဲမှာအကောင်းဆုံးကစားသွားနိုင်ခဲ့ပြီးအရင်ကထက်လည်းအများကြီးပိုကောင်းလာတဲ့အကြောင်းနဲ့အထူးသဖြင့်သူ့ရဲ့လှုပ်ရှားမှုတွေအနိုင်မခံအရှုံးမပေးဘဲမလျော့ရန်ရိုက်သွားတာကြောင့်ကာဘာနိုင်သွားတာထိုက်တန်ပြီးတော့သူ့အတွက်လည်းဝမ်းသာပါတယ်လို့ချီးကျူးပြောဆိုသွားပါတယ်။ Serena ဟာဒီပွဲမှာစိတ်လှုပ်ရှားပြီးတော့အမများခဲ့တယ်လို့ကာဘာကလည်းဆရီနာရဲ့ရိုက်ချက်တွေကိုအကောင်းဆုံးခုခံပြီးတံမြန်ကစားသွားနိုင်ခဲ့ပါတယ်။ဆရီနာဟာဒီပွဲမှာရှုံးသွားတဲ့အတွက် Grand Slam ဖလားကို22ချိန်မြောက်အနိုင်ရဖို့အခွင့်အရေးဆုံးရှုံးသွားခဲ့ပါတယ်။အန်ဂျလီကာဘာဟာဒီပွဲနိုင်လိုက်တာကြောင့်ကမ္ဘာအဆင့်နဲ့နေရာကိုရောက်လာခဲ့ပြီးတော့ Steffi Graf နောက်ပိုင်းဂျာမနီနိုင်ငံသူတွေထဲမှာပထမဆုံးအကြိမ် Australia Open ကိုပထမဆုံးအနိုင်ရတာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Rashad Smith ဖြစ်ပါတယ်ရှင်အစီအစဉ်မှုကတော့ကျွန်မစုမော်မှာမနေ့ပြန်တနင်္ဂနွေနေ့မနေ့ပိုင်းမှာထုတ်လိမ့်မယ်အစီအစဉ်တွေကိုတော့ 6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.